Welcome to the Voice of America in Burmese.
Mingla na na khima gmya to raj mya Sri Lanka chami jaba si. UA American tan nyama bai si sin ga 2018 khu ne September 14 ye taw ja ni manakin si sin ni ko American pi law su myo lo Washington DC ga ni dai yai thau lwin pe ni ba bi. Line no meter 32 40 48 tu ga ni phan yu na sin nan du UA ye Facebook samin na phit de UA Burmese news ma le a chain ne de bin ni thau lwin pe ni ba le. ကျွန်တော်စမိုးရပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းမှာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အရှိပဲချောင်းကိုဝင်ရောက်တိုက်ခတ်ဖို့ရှိတဲ့အင်အားပြင်း Florence Hurricane မုန်တိုင်းဟာကမ်းခြေနဲ့တဖြည်းဖြည်းနှိကလာနေပါပြီဖိလစ်ပိုင်နိုင်ငံမှာလည်းအင်အားပြင်းမုန်တိုင်းတိုက်ခတ်လာမယ့်အတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေကြပါတယ်ရိုက်တာသတင်းတော်နှုတ်ကိုဥပဒေနဲ့အညီအရေးယူခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောကြားချက်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သားအမတ်ကြီးကဝေဖန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကုကြော်ကြော်သိနေအတူတင်ပြပေးသွားမှာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ်သတင်းတော်တွေဒီမှာဆိုရင်မြန်မာနိုင်ငံကိုစိုက်ပျိုးရေးကိုအခြေခံပြီးတော့တိုးတက်ထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာစေချင်တယ်လို့ဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာဆီယံဆိုင်ရာကမ္ဘာစီးပွားရေးနှီးနှောဖလှယ်ပွဲမှာဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်
We are welcoming of course more investments and better investments and we also accept that we have a responsibility to make the
နောက်ပိုင်းသတင်းတော်တွေကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။ဒါ့အပြင်ကုလသမဂ္ဂလူခွင့်ရေးကောင်စီဌာနချုပ်မှပြုလုပ်တဲ့လူမျိုးရုံးတပ်ဖြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်190အပြည့်အထိမ်းအမှတ်ဆွေးနွေးပွဲမှာလူခွင့်ရေးမဟာမင်းကြီးကမြန်မာနိုင်ငံအကြောင်းကိုအဓိကထောက်ပြပြောဆိုသွားတယ်ဆိုတဲ့သတင်းလွှာမန္တလေးတိုင်းဒေသကြီးမရယာမြို့နယ်ကလေယာပိုင်ဆိုင်မှုအငင်းပွားတဲ့အမှုမှာတောင်သူတွေဘက်ကနေရော်ကြီးတောင်းခံထားတဲ့အမှုကိုဒီကနေ့တိုင်းတရားရုံးကနေတော့ပတ်လာလိုက်တဲ့အကြောင်းစရတာတွေနားဆင်ကြဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့နိုင်ငံတကာသတင်းတော်တွေကိုကိုစော်ဝင်းနိုင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအရှိဖက်ကမ်းခြေကိုဝင်ရောက်တိုက်ခတ်ဖို့ရှိတဲ့အင်အားပြင်း Florence Hurricane မုန်တိုင်းဟာအဆိုးအဝါဆုံးအခြေအနေကိုရောက်မလာခင်ကမ်းခြေကိုတဖြည်းဖြည်းချဉ်ကပ်လာနေပါပြီ။မုန်တိုင်းရဲ့အရှင်ဟာတောင်နဲ့မြောက်ကိုရိုင်းနာပြည်နယ်တွေကကမ်းခြေတွေကိုကြာတာပရိနေမှာစတင်ရိုက်ခတ်နေတာမှာပြင်းထန်တဲ့လေရှိန်နဲ့အတူမိုးလဲတပါးတည်းပါလာနေတာပါအမေရိကန်မုန်တိုင်းတိုင်းထွာရေးဌာနရဲ့အဆိုအရ Florence မုန်တိုင်းဟာကြာတာပရိနေနောက်ပိုင်းမှာမြောက်ကိုရိုင်းနာပြည်နယ်ဝမ်မင်တန်မြို့ရဲ့အရှိတောင်ဘက်မိုင်တရာလောက်အကွာမှာရှိနေပြီးလေတိုက်နှုန်းဟာတနာရီကို69မိုင်လောက်ရှိတယ်လို့ဆိုပါတယ်မုန်တိုင်းဟာမူလကခန့်မှန်းထားတဲ့အင်းပြင်းအားအဆင့်၄ကနေရော့ကျပြီးပြင်းအားအဆင့်နှစ်အဖြစ်နဲ့တောင်တဲ့မြောက်ကိုရိုင်းနာပြည်နယ်နှစ်ခုအကြားကိုတောက်ကျနေအစောပိုင်းမှာစတင်ရောက်ရှိလာမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။မုန်တိုင်းရဲ့ပြင်းအားကျဆင်းသွားပေမဲ့လည်းမုန်တိုင်းဟာတနေရာထဲမှာအချိန်ကြာကြီးတည်ရှိနေမှာဖြစ်တာကြောင့်ရေကြီးမှုဖြစ်နိုင်တဲ့အပေါ်မိုးစလပညာရှင်တွေကစိုးရိမ်နေကြတာပါ။မုန်တိုင်းဟာသမုတ်တရားတွေကနေကုန်းတွင်းပိုင်းဘက်ကိုတနာရီ9မိုင်နှုန်းနဲ့တဖြည်းဖြည်းချင်းရွေ့လျားလာနေတာကြောင့်ကမ်းခြေတစ်လျှောက်မှာအချိန်ကြာကြာမှွေနှောက်တိုက်ခတ်ပြီးမုန်တိုင်းရဲ့အချိန်နဲ့ပါလာမဲ့မိုးရေဟာလည်းပုံများမယ်လို့ခန့်မှန်းထားကြပါတယ်။မုန်တိုင်းကြောင့်မြောက်ကိုရိုင်းနာပြည်နယ်အတွင်းကနေရာတချို့မှာမိုးရေချိန်လက်မှ40လောက်အထိရွာသွန်းနိုင်ပြီးမုန်တိုင်းအချိန်နဲ့တက်လာမဲ့ရေဟာလည်း4မီတာလောက်အထိမြင့်နိုင်တာကြောင့်အိမ်အတော်များများမြုပ်သွားနိုင်တယ်လို့ဆိုပါတယ်
။ဖိလစ်ပိုင်နိုင်ငံမှာတော့ဒီနှစ်အတွင်းလက်ရှိအချိန်ထိဆိုရင်အင်အားအပြင်းဆုံးတိုက်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်မဲ့လမ်းကြောင်းပေါ်မှာနေထိုင်နေကြသူထောင်ပေါင်းများစွာကိုအာဏာပိုင်တွေကကြာတာပရိနေမှာစပြီးတော့ရွှေ့ပြောင်းကယ်ထုတ်နေပါတယ်။မုန်တိုင်းရွယ်ကြောင်းကျောင်းတွေကိုပိတ်ထားသလိုမြေပြိုကျနိုင်တဲ့အခြေအနေတွေမြေတူးဆက်တွေကိုအသင့်ပြင်ထားပြီးကစဲလူသားတွေနဲ့တပ်ဖွဲ့တွေကိုနိုင်ငံမြောက်ပိုင်းမှာအသင့်အနေထားရှိဖို့ညွှန်ကြားထားပါတယ်။မုန်တိုင်းအန်ဒရယ်အကြောက်ရောက်နိုင်ဆုံးဒေသတွေမှာလူပေါင်း၄သန်းကျော်နေထိုင်နေပြီးလေတိုင်နှုန်းအရန်ပြင်းထန်မဲ့စူပါတိုင်ဖုန်းမုန်တိုင်းဖြစ်ဟဝိုင်အခြေဆိုင်တိုင်ဖုန်းအန်ဒရယ်ပူးတွဲသတိပေးဌာနကသတ်မှတ်ထားပါတယ်။မောင်းကုတ်တိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံရှေ့မြောက်ပိုင်းဂါဂါယန်ပြည်နယ်ကိုစနေနေ့မှာဝင်ရောက်တိုက်ခိုက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ကြာတာပရိနေတုန်းကတော့မုန်တိုင်းဟာပစိဖိတ်သမုဒ္ဒရာအတွင်းမိုင်450အကွာမှာရောက်နေပြီးလေတိုင်နှုန်းတနာရီ129မိုင်ရှိတယ်လို့ဖိလစ်ပိုင်မိုးလေဝသခန့်မှန်းသူတွေကပြောပါတယ်။မုန်တိုင်းကြောင့်အပြင်းထန်ဇက်တိုက်မိုးရွာနိုင်တဲ့အတွက်မြေပြိုပြီးရေကြီးမဲ့အန်ဒရီရှိတယ်လို့လည်းခန့်မှန်းထားပါတယ်။ဖိလစ်ပိုင်မြောက်ပိုင်းကအဓိကကျွန်းချင်းဖြစ်တဲ့လူဆောင်ကျွန်းတစ်လျှောက်ပြည်နယ်25ခုမှာမုန်တိုင်းအန်ဒရီသတိပေးချက်တွေထုတ်ပြန်ထားသလိုရေကြောင်းနဲ့လေကြောင်းသွားလာမှုတွေကိုလည်းပိတ်ပင်ထားပါတယ်။မောင်းကုတ်မုန်တိုင်းဟာအမေရိကန်ပိုင်ဂွမ်ကျွန်းကိုဖျက်ချော်သွားပြီးဖြစ်ပြီးမုန်တိုင်းရှိကြောင်းကွမ်ကျွန်းနေရာအနှံ့ပြားမှာရေကြီးပြီးတော့လျှက်စစ်မှုတွေပြတ်တောက်နေပါတယ်
။မြောက်ကိုရီးယားနိုင်ငံကိုတရားမဝင်ငွေကြေးလွှဲပြောင်းမှုနဲ့တရုတ်နဲ့ရုရှားနိုင်ငံတို့မှာအခြေစိုက်တဲ့မြောက်ကိုရီးယားနည်းပညာကုမ္ပဏီနှစ်ခုကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူလိုက်ပါတယ်။သူတို့ဘယ်သူဖြစ်တယ်ဆိုတာကိုဖုံးကွယ်ပြီးတတိယလူတဦးတစ်ဖွဲ့နိုင်ငံခြားကငွေတွေကိုမြောက်ကိုရီးယားနိုင်ငံတဲ့တရားမဝင်ပို့နေတာတွေရပ်တန့်စေရေးအတွက်ယူရပြီးတော့ဒီနည်းပညာကုမ္ပဏီတွေကိုအခုလို ပိတ်ဆို့အရေးယူလိုက်တာဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ထုတ်ပြန်တဲ့တရားဝင်ကြေညာချက်မှာဖော်ပြထားပါတယ်။အခုအရေးယူခံရတဲ့ကုမ္ပဏီနှစ်ခုဟာမြောက်ကိုရီးယားလူမျိုးဂျွန်ဆွန်ဟွာကြီးကြပ်ခုခဲ့တဲ့တရုတ်နိုင်ငံအခြေစိုက် China Silver Star နဲ့အဲ့ဒီကုမ္ပဏီရဲ့ရုရှားအခြေစိုက်ကုမ္ပဏီကွဲ Vola 6 Silver Star ကုမ္ပဏီတို့ဖြစ်ကြပါတယ်။ကိုရီးယားကျွမ်းဆွယ်နျူကလ িয়ার ကိမဲ့စုံဖြစ်ရေးအတွက်မြောက်ကိုရီးယားအစိုးရကိုအမေရိကန်ကဖိအားပေးဆောင်ရွက်နေတဲ့တချိန်ထဲမှာပဲအခုလိုပိတ်ဆို့အရေးယူမှုတွေချမှတ်လိုက်တာပါကိုရီးယားကျွမ်းဆွယ်နျူကလ িয়ার ကိမဲ့စုံဖြစ်ပြီဆိုတဲ့အမေရိကန်ရဲ့ရည်မှန်းချက်ပြဝအောင်မြင်ခြင်းမရှိမချင်းမြောက်ကိုရီးယားပေါ်ပိတ်ဆို့အရေးယူမှုတွေဆက်လက်ချမှတ်သွားမှာဖြစ်ကြောင်းလဲဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်းကပြောပါတယ
်ရုရှားသရှူဟောင်းတူကိုအင်္ဂလန်ဆော့စ်ဘူရီအရက်မှာအစိတ်ဓာတ်တင့်အောင်လုပ်ခဲ့တယ်လို့ပြည်ထောင်ကဆွဆွဲထားတဲ့ရုရှားမျိုးသားနှစ်ဦးကအဲ့ဒီတိုက်ခိုက်မှုဖြစ်တဲ့ချိန်အဲ့ဒီမြို့မှာသူတို့ရောက်နေတာဟာမယုံနိုင်ပွဲစိုးရွားတဲ့တိုက်ဆိုင်မှုသာဖြစ်တယ်လို့ကြာသာပြည်နေကပြောပါတယ်။ရုရှားဆိုရကရမုံငွေထောက်ပံ့တဲ့ RT ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတွင်ရူဆလန်ဘိုရှီရော့ဖ်နဲ့အလက်ဇန်ဒါပီထရော့ဖ်တို့နှစ်ဦးပြောသွားတာကိုပြည်ထောင်နိုင်ငံကချက်ချင်းပဲပယ်ချပါတယ်။ဒီလူတွေဟာရုရှားစစ်တော်လိုင်းရဲ့အဖွဲ့ GRU ကအရာရှိတွေဖြစ်တယ်ဆိုတာပြည်ထောင်ဆိုရကထပ်ပြောပြီးရုရှားသူရှူဟောင်းဆာဂေးစခရစ်ဘယ်ကိုအစိတ်ခတ်တာမှာသူတို့ပါဝင်ပတ်သက်တာကိုလိမ်လည်ပြောဆိုတာသာဖြစ်တယ်လို့ပြောပါတယ်။အစိကတ်တိုက်ခိုက်မှုတွေဘူရှီရော့ဖ်နဲ့ပီထရော့ဖ်တို့ကိုမျက်ကွယ်မှာဆွဲချက်တင်ထားတာပါသူတို့ဟာ GRU တရှိုးတွေဖြစ်တယ်ဆိုတာရုပ်တံတွေ့ဆုံမေးမြန်းခန်းတွင်ညင်းဆိုသွားကြပြီးထပ်ဖြည့်အဟာရဆိုင်ရာစီးပွားရေးလုပ်ငန်းမှာလုကင်နေကြတာသာဖြစ်တယ်လို့ဆိုပါတယ်ဆာ့စ်ဘူရီကနာမည်ကျော်ဖျားကြောင်းကြီးကိုကြည့်ဖို့သူတို့အဲ့ဒီကိုသွားလေတာဖြစ်ပြီးစကရစ်ဘဲကိုလည်းမသိသူဘယ်မှာနေတယ်ဆိုတာလည်းမသိဘူးလို့ဆိုကြပါတယ်ခင်ဗျာ
PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9433လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ကရဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်ခဲ့တဲ့ဆိုတဲ့နိုင်ငံတကာရဲ့ပြောဆိုမှုတွေအပေါ်ညှင်းဆဲခဲ့တာအပြင်အဲ့ဒီအဖြစ်ပျက်တွေအကြောင်းသတင်းယူနေတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုထောင်ဒဏ်စီရင်လိုက်တဲ့ကိစ္စဟာလည်းတရားမျှတမှုရှိကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ပြောဆိုမှုတွေဟာယုံနိုင်စရာမရှိကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကTwitter လူမှုကော်ရက်ကတဆင့်ပြောကြလိုက်ပါတယ်ရိုက်တာသတင်းတောက်နှစ်ဦးဟာသတင်းတောက်တွေဖြစ်လို့အဖမ်းခံရတာမဟုတ်ကြောင်းသူတို့ဟာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုချိုးဖောက်တဲ့အတွက်ဆိုပြီးတရားရုံးကစီရင်ချက်ချကြတာဖြစ်ကြောင်းသူတို့အနေနဲ့တရားဥပဒေစိုးမိုးရေးကိုယုံကြည်ကြောင်းသတင်းတောက်တွေအနေနဲ့အယူဝင်ခွင့်ရှိကြောင်းတရားစီရင်ရေးဟာဘာကြောင့်မှရွံ့နေဆိုတာကိုပြောပြနိုင်တယ်မှားတယ်လို့မြင်ရင်ထောက်ပြနိုင်ကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးညှိနှိုင်းဆွေးနွေးပွဲအတွင်းဒေါန်ဆန်းစုကြည်ကကြာသာပတင်းတွေမှတ်ချက်ပေးပြောဆိုသွားတဲ့အပေါ်သမ္မတကြီးဟေလီက Twitter ကနေတုံ့ပြန်ရေးသားလိုက်တာဖြစ်ပါတယ်ကုလသမဂ္ဂရဲ့နိုင်ငံခြားမှုသိခင်ပါခင်ဗျာဥရောပသမဂ္ဂရဲ့နိုင်ငံခြားမှုဝါဒရေးရာအကြီးအကဲ Federica Mogherini ကလည်း Writer သတင်းတောက်နှစ်ဦးကိုချွင်းချက်မရှိပြန်လွတ်ပေးဖို့ကြာသာပတင်းတွေမှာတောင်းဆိုလိုက်ပြီးဥရောပသမဂ္ဂနဲ့မြန်မာအကြလက်ရှိစီးပွားရေးအစီအစဉ်တွေကိုဆက်ပြီးထားရှိနိုင်မှုအတွက်မြန်မာနိုင်ငံဘက်ကအခြေအနေတွေတိုးတက်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောကြားလိုက်ပါတယ်။သတင်းတောက်တီးရဲ့အကျိုးဆောင်ရှိနေကတော့ဒေါန်ဆန်းစုကြည်ရဲ့ပြောဆိုချက်တွေဟာအရင်ကသူမပြောခဲ့တဲ့ပြောဆိုဘူးတဲ့အချက်တွေရပ်တည်ချက်တွေနဲ့ကွဲလွဲနေတယ်ဆိုပြီးဝေဖန်ပါတယ်။ရိုက်တာသတင်းတောက်တီးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်ကြောင်းပြစ်မှုထင်ရှားခဲ့တဲ့အတွက်ရန်ကုန်မြို့ပိုင်းခရိုင်တရားရုံးကစက်တင်ဘာလ3ရက်နေ့မှာထောင်ဒဏ်9ရက်စီပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။
ထောင်ဒဏ်9နှစ်စီပြည်တန်ချမှတ်ထားတာဖြစ်ပါရယ်ခင်ဗျာ။ဟာသာပြုဆောင်အောင်ရွှေထွေးတည်ဆိုးမှုတွေရာဇသားကြီးဥပဒေပုံမှန်3200ရာဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းဝင်ပြုခဲ့တာနဲ့ပတ်သက်ပြီးအာဂရိလိုက်စားမှုတက်ဖြည့်ရေးကော်မရှင်ကစုံလမ်းစစ်ဆေးပြီးတဲ့နောက်အစင့်မြင့်ဥပဒေဝန်ထမ်းတွေကိုအာဂရိလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့အမှုဖွင့်အရေးယူထားတယ်လို့အာဂရိလိုက်စားမှုတက်ဖြည့်ရေးကော်မရှင်ကစက်တင်ဘာလ17ရက်ကြာသပတေးနေ့မှာသတင်းထုတ်ပြန်ထားပါရယ်။အရေးယူခံထားရသူတွေကတော့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူး၊ရန်ကုန်တိုင်းဒေသကြီးဥပဒေအရာရှိဦးသိန်းစော၊ရန်ကုန်အရှိပိုင်းခရိုင်ဥပဒေအရာရှိဦးကိုကိုလေးဒုတိယခရိုင်ဥပဒေအရာရှိဒေါ်သစ်သစ်ခင်ဒုတိယခရိုင်တရားသူကြီးဦးအောင်ကြည်နဲ့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ရွှေပောက်ကန်နယ်မြေစခန်းမှူးရခိုင်သူဝနနယ်မြေစခန်းမှူးရဲအုပ်ချစ်ကိုကိုတို့ဖြစ်ပါတယ်။အမှုရုပ်သိမ်းခွင့်ပြုတဲ့ကိစ္စမှာလက်ငွေနဲ့ဒဇိုးလက်ဆောင်တွေရယူပြီးတရားလူပြတ်သက်တွေကိုတမင်ပေါ်လျော်စွာစစ်ဆေးတယ်။တရားခံတွေပြစ်မှုကျူးလွန်ကြောင်းတရားလူပြတ်သက်တွေကထွက်ဆိုနိုင်ခြင်းမရှိတဲ့အခြေအနေဖြစ်အောင်ဖန်တီးခဲ့တယ်ဆိုတာစုံစမ်းစစ်ဆေးရေးအဖွဲ့ကတွေ့ရှိတဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကိုတရားစွဲဆိုရေးယူနိုင်ရေးဆောင်ရွက်လျက်ရှိတယ်လို့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ငွေဘယ်လောက်ရယူခဲ့တယ်ဆိုတာထုတ်ပြန်ချက်မှာအတိအကျဖော်ပြမထားပေမဲ့အစင့်စင့်လက်ယူခဲ့တဲ့ငွေပေါင်းဟာ7,900ကျော်တိရှိတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်။အမှုဖွင့်ခံရရသူတွေကိုဖမ်းဆီးထားတယ်လို့လည်းသတင်းတွေမှာဖော်ပြပါတယ်။အခုဆွဲဆိုထားတဲ့ ပုံမှန်55အရာပြစ်မှုကျူးလွန်ကြောင်းထင်ရှားရင်15နှစ်တက်မပူတဲ့ထောင်ဒဏ်အပြင်ငွေဒဏ်လဲချမှတ်နိုင်ပြီးပုံမှန်56အရာဆိုရင်10နှစ်တက်မပူတဲ့ထောင်ဒဏ်အပြင်ငွေဒဏ်လဲချမှတ်နိုင်ပါတယ်
အဖဂန်နစ္စတန်နိုင်ငံအတွင်းနှစ်ကာလရှည်ကြာစွာဖြစ်ပေါ်နေတဲ့စစ်ပွဲကိုနိုင်ငံရေးနည်းနဲ့အဆုံးသတ်ရေးအမေရိကန်ပြည်ထောင်စုနဲ့အာဖဂန်တာလီဘန်အဖွဲ့တို့အကြားကဆွေးနွေးညှိနှိုင်းမှုတွေဟာတိုင်းပြည်တွင်းမှာရှိနေတဲ့အမေရိကန်တပ်စခန်းတွေကိုဘယ်လိုထားရှိသွားမလဲဆိုတဲ့ကိစ္စမှာတင့်နေတယ်လို့တာလီဘန်အရာရှိဟောင်းလည်းဖြစ်လက်ရှိမှာတာလီဘန်တို့နဲ့ပုံမှန်ဆက်သွယ်မှုရှိနေသူတဦးလည်းဖြစ်တဲ့ဝါဟီမူဇဒါကပြောပါတယ်ဘဂရမ်နဲ့ရှူရာဘတ်တို့မှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းနှစ်ခုဆက်လက်ထားရှိရေးတာလီဘန်တို့ဘက်ကလက်ခံပေးဖို့အမေရိကန်ကလိုလားနေတာဖြစ်ပါတယ်။ဒါပေမဲ့ဒီအချက်ကိုတာလီဘန်တို့ဘက်ကလက်မခံကြောင်းအမေရိကန်တန်တမာတွေကိုစောင့်ကြပ်ဖို့အတွက်လိုအပ်တဲ့ပမာဏနဲ့ပိုပြီးတိုင်းပြည်အတွင်းမှာအမေရိကန်တပ်ဖွဲ့တွေရှိနေတာကိုတာလီဘန်ခေါင်းဆောင်တွေကမလိုလားကြောင်းမူဇဒါကပြောပါတယ်
။ကုလသမဂ္ဂတွင်မှုကြောင့်ကူဖီအန်နန်ရဲ့နာယေခန္ဓာကိုဂျာတာဘီနီကဇာတိမြေဂါနာနိုင်ငံမှာကျင်းပပြီးစီးသွားပါပြီ။အဲဒီခန္ဓာကိုကမ္ဘာခေါင်းဆောင်တွေနဲ့ထင်ရှားတဲ့လူပုဂ္ဂိုလ်တွေတယောက်ကြပါတယ်။လက်ရှိကုလသမဂ္ဂတွင်မှုကြောင့်အန်တိုနီယိုဂူဒရက်စ်အပြင် Ivory Coast, Liberia, Namibia, Niger နဲ့ Zimbabwe နိုင်ငံခေါင်းဆောင်တွေ၊ Norway အင်ရှေ့မင်းသားနဲ့ Ghana သမ္မတဟောင်းတွေတက်ရောက်ကြပါတယ်။ Mr. Annan ရဲ့ယူကလက်ကို Ghana အလံဖုံးလွှမ်းထားတဲ့အကောင့်ထဲမှာထည့်ပြီးပြင်ဆင်ထားတဲ့ Accra ခန်းမတွေကခန်းနာကိုတက်ရောက်သူလူပေါင်း6000ရှိပါတယ်။အထဲကိုဝင်လို့မရသူတွေကြီးပို့တဲ့ခန်းမအပြင်ပဲရုပ်သံဖန်သားပြင်ကြီးတွေမှာအခမ်းအနားကျင်းပပုံကိုတိုက်ရိုက်ထုတ်လွှင့်ပြသပေးပါတယ်။ Ghana နိုင်ငံမျိုးတော်သူမျိုးတော်သားအများပြားဟာသူတို့ရဲ့အမျိုးသားသူရဲကောင်းကိုဂုဏ်ပြုတဲ့အနေနဲ့အနောက်ရောက်ဝစ်စင်တွေကိုဝစ်စင်ကြပါတယ်ခင်ဗျာ
နိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်နိုင်တဲ့ကိုကျော်ကျော်သိန်းတို့ပြောပြသွားကြတာဖြစ်ပါတယ်အခုတော့ဒေါ်အောင်ဆန်းစုကြည်ရဲ့သတင်းနဲ့စပါမယ်မြန်မာနိုင်ငံပညာရေးနဲ့စိုက်ပျိုးရေးလောကတွေမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေပိုးပြီးတော့လှုပ်ဆောင်ကြဖို့လှူလာတယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကိုဆက်ပြေးရေးကိုခြေခံပြီးတော့တိုးတက်ထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာစေချင်တယ်လို့လည်းဆိုပါတယ်။ဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာဆီယံဆိုင်ရာကမ္ဘာစီးပွားရေးနှီးနှောဖွဲ့ပွဲမှာဒေါအောင်ဆန်းစုကြည်ပြောဆိုလိုက်တာပါ။ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံမှာ NLD ဆိုတာတက်လာပြီးတဲ့နောက်ပိုင်းနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေအကြီးအကျယ်လှုပ်ဆောင်လာလိမ့်မယ်။မြန်မာစီးပွားရေးအခြေအနေဟာလည်းတိတိတသာပြောင်းလဲလာလိမ့်မယ်လို့အများကမျှော်လင့်ကြကြပေမဲ့တကယ်တမ်းမှာတော့ထင်သလိုဖြစ်မလာပါဘူး။လောဆယ်မြန်မာနိုင်ငံထဲမှာရှိနေတဲ့နိုင်ငံသားယင်းနှိမ့်နှံမှုအများစုဟာအိန္ဒိယနိုင်ငံတွေကဖြစ်ပြီးတော့အနောက်နိုင်ငံတွေရဲ့ယင်းနှိမ့်နှံမှုတွေဟာမျောလင့်ထားသလိုအကြီးအကျယ်ရောက်မလာပဲဖြစ်နေပါတယ်။ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ကျမ်းဖက်မှုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့အဖြစ်ကလည်းအနောက်ကမ္ဘာရဲ့စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံအတွင်းဝင်လာဖို့နှိမ့်ဖင့်စေတဲ့အကြောင်းတရားတစ်ခုဖြစ်နေပါတယ်။ဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာစက်တင်ဘာလ17ရက်ကနေပြီးတော့13ရက်နေ့ထိကျင်းပခဲ့တဲ့အာဆီယံဆိုင်ရာကမ္ဘာစီးပွားရေးနှိမ့်နှောဖလှယ်ပွဲမှာတော့မြန်မာနိုင်ငံအတွက်နိုင်ငံသားယင်းနှိမ့်မြှုပ်နှံမှုတွေပို့ပြီးတော့လိုချင်နေတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကစက်တင်ဘာလ13ရက်နေ့မှာပြောခဲ့ပါတယ
် We are welcoming of course more investments and better investments and we also accept
ယင်းနှိမ့်မြှုပ်နှံမှုတွေကိုကျမတို့ကကြိုဆိုပါတယ်ပို့ပြီးတော့လည်းယင်းနှိမ့်မြှုပ်နှံမှုတွေလှုပ်စီခြင်းပါတယ်ပုံမကောင်းမှုနဲ့ယင်းနှိမ့်မြှုပ်နှံမှုတွေလည်းဖြစ်စေခြင်းပါတယ်ကျမတို့လိုချင်တဲ့ယင်းနှိမ့်မြှုပ်နှံမှုတွေရလာအောင်ယင်းနှိမ့်မြှုပ်နှံသူတွေကိုဆွဲဆောင်နိုင်ဖို့ကျမတို့မှာတာဝန်ရှိပါတယ်။လူငယ်တွေအတွက်ရေရှည်အကျိုးရှိနိုင်မဲ့ပညာရေးဆိုင်ရာယင်းနှိမ့်မြှုပ်နှံမှုတွေနဲ့စိုက်ပျိုးရေးလောကအတွက်လည်းယင်းနှိမ့်မြှုပ်နှံမှုတွေရှိလာစေချင်ပါတယ်
။ပြီးခဲ့တဲ့နှစ်တုန်းကနိုင်ငံသားတိုက်ရိုက်ယင်းနှိမ့်မြှုပ်နှံမှုတွေအမေရိကန်ဒေါ်လာ10ဘီလီယံရအောင်မြန်မာနိုင်ငံကလှုပ်ဆောင်နိုင်ခဲ့ပါတယ်။လောဆယ်မြန်မာနိုင်ငံအတွင်းယင်းနှိမ့်မြှုပ်နှံမှုတွေအများဆုံးလှုပ်ထားတဲ့နိုင်ငံတွေကတော့တရုတ်၊စင်ကာပူ၊ထိုင်းတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ပဲဖြစ်ပါတယ်မြန်မာနိုင်ငံကိုစိုက်ပျိုးရေးခြေခံပြီးတော့ဆက်မှုထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာစေချင်တယ်လို့လည်းဒေါ်ဆန်းစုကြည်ကပြောပါတယ
် Myanmar is still predominantly an agriculture country as you know about 70% of our people live in the rural
area မြန်မာနိုင်ငံဟာအခြေခံအားဖြင့်စိုက်ပျိုးရေးနိုင်ငံပါလူဦးရေ80ရာခိုင်နှုန်းလောက်ကကျေးလက်ဒေသတွေမှာနေထိုင်ကြတာဖြစ်ပြီးအခုချိန်မှာတော့တောနေလူထုဟာမြို့တွေကိုတက်ပြီးအလုတ်အကင်ရှာဖွေနေကြပါတယ်ကျမတို့နိုင်ငံရဲ့စိုက်ပျိုးရေးလောကမှာအလားအလာကောင်းတွေအများကြီးရှိပါတယ်လာမယ့်နှစ်တွေအတွင်းမှာဖြစ်လာနိုင်မယ့်အစားအစာလုံခြုံစိတ်ချရမှုဟာဘလောက်အရေးကြီးတယ်လဲဆိုတဲ့ကိစ္စတွေကိုလူတွေတော်တော်ပြောဆိုနေကြပါတယ်ကျမတို့နိုင်ငံကိုစိုက်ပျိုးရေးအခြေခံပြီးဆက်မှုလုပ်ငန်းတွေပါတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာစေချင်ပါတယ်ဥပမာနယူးဇီလန်နိုင်ငံလိုမျိုးပါ
မြန်မာနိုင်ငံမှာပညာရေးစနစ်ကအင်မတန်နှိမ့်ကျတယ်ဆိုပေမဲ့လည်းမြန်မာလူငယ်တွေကတော့တီထွင်ဖန်တီးမှုတွေအားကောင်းကြသူတွေဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်အဲဒါကြောင့်စွန့်ဦးတီထွင်လုပ်ငန်းရှင်တွေကမြန်မာလူငယ်တွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုပို့ပြီးတော့ထုံးကားတိုးတက်လာအောင်ယင်းနှိမ့်နှံမှုတွေလှုပ်ပေးကြဖို့လဲဒေါ်ဆန်းစုကြည်ကဖိတ်ခေါ်ခဲ့ပါတယ်မြန မြန်မာနိုင်ငံမှာပေါရောက်တဲ့ကုတ်ကူပင်ရဲ့ကုတ်ကူသီးတွေကနေတဆင့်အက်သနောလောင်စာဆွမ်းအင်ထုတ်လုပ်နိုင်ရေးမြန်မာလူငယ်တို့ကလိမ့်လာဆန်းတက်နေကြတဲ့အကြောင်းဒီလိုလုပ်ငန်းမျိုးတွေမှာယင်းနှိမ့်နှံမှုတွေကိုလာရောက်လုပ်ကင်ကြဖို့ဒေါက်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံအပါအဝင်မဲကောင်ဒေသ၅နိုင်ငံအနေနဲ့လည်းအချင်းချင်းပြိုင်ဆိုင်နေတာထက်အတူပူးပေါင်းလှုပ်ဆောင်ရေးကိုပို့ပြီးတော့အာရုံစိုက်ကြဖို့ကိုလည်းဒေါက်ဆန်းစုကြည်ကတိုက်တွန်းပြောဆိုခဲ့ပါတယ
်ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာလူမျိုးတုံးတက်ဖြတ်မှုဂျီနိုဆိုက်တာစီဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကိုစပြီးတော့စာချုပ်ချုပ်ဆိုချိန်ကနေအခုအချိန်ထိစာချုပ်ရဲ့အရေးပါမှုနဲ့ပတ်သက်လို့ပြောဆိုတာမှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ဖြစ်ခဲ့တာတွေကိုအဓိကထားထောက်ပြပြီးတော့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောဆိုသွားခဲ့ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဌာနချုပ်မှာကြာသပတေးနေ့ကပြုလုပ်ခဲ့တဲ့လူမျိုးတုံးတက်ဖြတ်မှုတာစီဆိုင်ရာနိုင်ငံတကာသဘောတူစာချုပ်190ပြည့်အထိမ်းအမှတ်အစီအမံကိုယ်စားလှယ်များဆွေးနွေးပွဲမှာမဟာမင်းကြီးကအဲ့ဒီလိုပြောသွားတာပါကိုကျော်ကျော်သိန်းကအပြည့်စုံပြောပြပါလိမ့်မယ်ခင်ဗျာ
ဆွေးနွေးပွဲအဖွဲ့မှာလူခွင့်ရေးမဟာမင်းကြီးမီရှယ်ဘက်ချလက်ပြောသွားတဲ့အထက်အထူးထက်သင်ပြီးနမူနာပြပြောဆိုသွားတာကတော့မြန်မာနိုင်ငံကြခိုင်းပြည်နယ်မှာဖြစ်ပျက်ခဲ့တဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့သက်ဆိုင်တဲ့အကြောင်းပါပဲလူမျိုးတုံးတပ်ဖြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ဟာလွန်ခဲ့တဲ့290မှာချုပ်ဆိုခဲ့ခြင်းကအတိုင်းဒီကနေ့အချိန်မှာအရေးပါနေသေးပဲဆိုတာကိုမြန်မာနိုင်ငံကြခိုင်းပြည်နယ်ကအခြေအနေတွေကိုနမူနာပေးထောက်ပြပြီးတော့ဒုက္ခသည်ဆိုင်ရာမှာမင်းကြီးမီရှယ်ဘက်ချလက်ကပြောသွားတာပ
ါ Just over 2 weeks ago we were brutally reminded of this the council's fact finding mission in Myanmar issued its
ရခိုင်ပြည်နယ်ကဝီရင်ဂျာလူထုကိုစစ်တပ်ကဥဆောင်ပြီးတော့တပ်ဖြတ်မတင်းချင်းတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးလူခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ကထိတ်လန့်ပွဲအစီရင်ခံစာတစ်ခုကိုလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်လေးကပဲထုတ်ပြန်ထားပါတယ်တတိကြီးကြီးထားပြီးခမန်းထားချက်တစ်ခုအရဆိုရင်တည်ဆုံးသူဥယျ1000ရှိပြီးမရေမတွက်နိုင်တဲ့နောက်ထပ်လူပေါင်းများစွာဘေးဒဏ်ခံစားကြရဒဏ်ရာရကြမရင်းကျင့်ခံကြရစိတ်ထိခိုက်ကြေကွဲကြရပါတယ်ဒါအပြင်လူပေါင်း 9,500 နီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြရပါတယ်ဒီအခြေအနေကိုကြည့်မယ်ဆိုရင်လူမျိုးတုံးတက်ဖြတ်မှုတားဆီးရေးဆိုင်ရာသဘောတူစာချုပ်ဟာ1948ခုနှစ်ဒီဇင်ဘာလ9ရက်နေ့ကအရေးပါခဲ့တဲ့အတိုင်းပဲဒီကနေ့မှလည်းအရေးပါနေသေးပဲဆိုတာတန်တရားဖြစ်စရာမရှိပါဘူ
းရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့ယာစီးဒီတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေအတွက်ကျူးလွန်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိစေရေးလုံးနိုင်ငံရှိသည်မြတ်အားလုံးကိုလှုပ်သွားရမယ်လို့လဲမစ်ဘက်ချလက်ကပြောပါတယ်။သူပြောသွားတဲ့အထက်ကယာဇီးဒီဆိုတာကတော့အီရတ်နိုင်ငံကလူနည်းစုလူမျိုးတစ်မျိုးဖြစ်ပြီး ISIS အကြမ်းဖက်အဖွဲ့ကလူမျိုးတုံးတပ်ဖြတ်ခံရသူတွေအဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့ကာယကံရှင်မွတ်စလင်တွေကိုယ်တိုင်နဲ့နိုင်ငံတကာကသုံးနှုန်းပြောဆိုပြီးမြန်မာအစိုးရကတော့လက်မခံညှင်းပယ်ထားပါတယ်။နိုင်ငံတကာရာစုတရားခုံရုံး ICC ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချထားတာကိုကြိုဆိုကြောင်းလဲမစ်ဘက်ချလက်ကထည့်ပြောသွားပါတယ
် I welcome last week's decision by the pre-trial chamber of the International Criminal Court
ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေညှဉ်ထုတ်တယ်ဒါဟာရာဇဝတ်မှုတစ်ခုခုမြောက်နိုင်ခြင်းရှိတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးဒီကိစ္စဟာနိုင်ငံတကာရာဇဝတ်တရားခုံရုံးရဲ့စီရင်ဆောင်ရွက်ပိုင်ခွင့်တဲမှာရှိတယ်လို့အမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ပြီးခဲ့တဲ့သတင်းပတ်ဆုံးဖြတ်ချက်ကိုကျွန်မကြိုဆိုပါတယ်ဒီဆုံးဖြတ်ချက်ဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာရာဇဝတ်မှုနဲ့ပတ်သက်လို့အတိအကျကင်တွယ်ဖြေရှင်းတာမျိုးမဟုတ်ပေမဲ့လည်းကျူးလွန်ထားတဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိစေရေးတကယ့်မျှော်လင့်ချက်ထွက်လာစေပါတယ
်တရားမျှတမှုရှိရေးနဲ့နောက်ထပ်မဖြစ်အောင်ဒါစီရီတို့အတွက်တရားရုံးကိုထောက်ခံပံ့ပိုးရေးဟာအထူးအရေးကြီးပြီးတော့တရားရုံးကိုထောက်ခံဖို့နိုင်ငံအားလုံးကိုတိုက်တွန်းပါတယ်လို့လည်းမစ်ဘက်ချလက်ကပြောပါတယ်ရှင်းလင်းသိသာတဲ့ကြိုတင်သတိပေးလက္ခဏာတွေကိုမတွေ့ရဘဲလူမျိုးတုံးတက်ဖြတ်မှုဖြစ်ရတွေကိုကျူးလွန်တာမျိုးဘယ်တော့ငါမှမဖြစ်ဘူးလို့မစ်ဘက်ချလက်ကပြောပါတယ်။သတိပေးအရေးလက္ခဏာတွေအဖြစ်သူထောက်ပြသွားတဲ့အထက်မှာလူမျိုးစုတစုကိုနှိမ့်ဆက်ညှဉ်းပန်းတက်ဖြတ်တဲ့စင်စစ်မပြတ်ပုံစံတွေတွေ့ရတာယာရုယာကန်အစဉ်စဉ်အနေနဲ့ဒုက္ခရောက်အောင်ဘေးသင့်အောင်လုပ်ကျင်စေရှိတာနောက်ဆုံးအနေနဲ့စိုးရွားရက်စက်ပြီးထိတ်လန့်ကြောက်ရွံ့ပွေကောင်းတဲ့ရာလတ်တစ်ခုထွက်လာတာတွေပါဝင်ပါတယ်။ဒါဆက်တဲ့မှာပဲရခိုင်ပြည်နယ်ကဖြစ်ရပ်တွေနဲ့ပတ်သက်လို
့ In the case of the Rohingya warning signs abounded a people oppressed from birth to death
Rohingya တွေဖြစ်ရမှာဆိုရင်တတိပေးချက်တွေအမြောက်အများရှိထားပါတယ်မွေးဖွားချိန်ကနေတည်ဆုံးချိန်အထိဖိနှိပ်ခံရတဲ့လူတို့အောက်တန်းနောက်တန်းကြပြီးကူမဲ့ကဲမဲ့သူမရှိသူတွေ
နိုင်ငံသားဖြစ်ခွင့်ငင်းပယ်ခံရတာအပါအဝင်အကွက်ကြကြစီစဉ်လှုပ်ဆောင်တဲ့လူခွေရေးချိုးဖောက်မှုတွေအတွက်အပြစ်ပေးအရေးယူခံရတာမျိုးမရှိဘဲနှစ်ပေါင်းများစွာဆက်ပြီးဖြစ်နေတဲ့အခြေအနေတွေပါပဲ
လူမျိုးတွင်းတပြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်90ကြာလာပြီးတဲ့နောက်မိမိတို့ရင်ဆိုင်နေရတဲ့စင်ခုံမှုတစ်ခုကတော့အဲ့ဒီအချက်ပြသတိပေးချက်တွေကိုဘယ်လိုသိရှိနားလည်အောင်လုပ်ပြီးတုံ့ပြန်လှုပ်ဆောင်ကြမလဲဆိုတာပဲဖြစ်ပါတယ်လို့မဟာမင်းကြီးမီရှယ်ဘက်ချလက်ကပြောသွားပါတယ်2019ခုနှစ်ဒီဇင်ဘာလအထိဆိုရင်လူမျိုးတွင်းတပ်ဖြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကိုနိုင်ငံပေါင်း149နိုင်ငံကသဘောတူထားပြီးဒါမှမဟုတ်လက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်မြန်မာနိုင်ငံဟာလည်း1949ခုနှစ်ဒီဇင်ဘာလ30ရက်နေ့ကတည်းကဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပါတယ်ခင်ဗျာ
ရှင်များရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြိပခါတွေကအစရခိုင်ပြည်နယ်အချက်အသေးဆုံးပြဿနာပေါင်းစုံမှာနောက်ခွေကသွေးထိုးပြီးနေတဲ့အင်အားစုတွေရှိနေတဲ့ဆိုတဲ့အမြင်တွေနဲ့အတူပြည်လဲသိမ့်မြင်ရေးနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ် NLD ပါတီဦးဆောင်တဲ့ရတားဆွေရလက်ထက်မှာအမျိုးသားပြည်လဲသိမ့်မြင်ရေးယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပောက်ခဲ့ပါပြီလဲဘယ်လိုအခက်ဆန်းစိန်ခေါ်မှုတွေရှိနေပါလဲဖြစ်လို့ဖြစ်စဉ်အင်အားစုတွေဆိုတာဘယ်သူတွေလဲဆိုတာကို VOES နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွနေကြရအောင်ပါရှင်။ပါဝင်ဆွနေမင်းမြတ်လူသူတွေအနေနဲ့ VOES ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOES ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOES ရဲ့ Facebook စာမျက်နှာမှာလည်းမချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ကတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအတန်လှမ်းချိန်မတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့အသိပေးအပ်ပါရခင်ဗျာ။တော်ရရှိမြန်ခင်ဗျာ။မန္တလေးတိုင်းဒေသကြီးမန္တရာမြို့နယ်မှာအငင်းပွားနေတဲ့လေယာဉ်ပိုက်ဆိုင်မှုကိစ္စနဲ့ပတ်သက်ပြီးတော့တောင်သူ68ယောက်ကိုရင်းနှီးစာတမဘော်ဝင်မှအတင်းကရော်ကြီး3,500ကျော်ရတဲ့ရလူတွေအကြောင်းတရားဆွဲဆိုထားတဲ့အမှုကိုဒီကနေ့တိုင်းတရားရုံးကပတ်လည်လိုက်ပါတယ်။အဲဒီလိုအမှုပတ်လည်လိုက်ပြီးတဲ့နောက်အငင်းပွားနေတဲ့လေယာမီ900ကျော်ပြန်လည်ရရှိဖို့တဲ့လေသမားတွေဒီဘက်ကပက်ကဆက်လက်ပြီးတော့ဆောင်ရွက်ဖို့ရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားတာကိုနားဆင်ပါခင်ဗျာ
။ဟုတ်ကဲ့လေယာမီအငင်းပွားမှုဟာမန္တလေးတိုင်းဒေသကြီးမတရားမြို့နယ်ဇေနသာတင်္ဃာတဲ့ကျောက်စရိတ်ကုန်းမြောက်တမာကုန်းစတဲ့ကျေးရွာတွေကတောင်သူတွေနဲ့ဇေနသာတမဝါယမအတင်းကြားမှာဖြစ်ပွားခဲ့တာပါဒီကျေးရွာတွေကတောင်သူတွေရဲ့လေယာမီဧက900လောက်ကို1989ခုနှစ်ကအစိုးရကရော်ကြီးမပေးဘဲသိမ်းယူခဲ့ပြီးတမဝါယမကစီမံဆောင်ရွက်ခဲ့ပါတယ်2015ခုနှစ်လောက်မှာတော့မူလပိုင်ရှင်တောင်သူ100ကျော်ကသူတို့လေယာပြန်လည်ရရှိရေးအတွက်ထုံထုံးတိုက်ပွဲဆင်နွှဲပြီးလေယာမြေထဲမှာဝင်ရောက်ထွက်ရရာကပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားမှုတွေဖြစ်ခဲ့တာပါဒီလိုအငင်းပွားနေစဲကာလမှာမြေစည်းင်းဌာနကလေယာမြေလုပ်ပိုင်ခွင့်ဆိုင်ရာပုံစံခုံကိုရင်းနှီးတာတမဝါယမအသင်းကိုထုတ်ပေးခဲ့ပါတယ်ဂျင်နတာတမအသင်းက2016ခုနှစ်မှာထုံထုံးတိုက်ပွဲဆင်နွှဲတဲ့တောင်သူ68ယောက်ကိုညနာချေ3,500ကျော်ရလုံမှုနဲ့တရားစွဲဆိုခဲ့ပါတယ်။ဒီကနေ့မှာတော့အမှုကိုတိုင်းလွှတ်တော်တရားရုံးကပတ်လတ်လိုက်ကြောင်းတရားစွဲဆိုခံရတဲ့တောင်သူဦးစိုးမင်းကအခုလိုပြောပါတယ
်။အမှုကအခုဒီရမမှုကတိုင်းရုံးမှာကျွန်တော်တို့တောင်သူတွေကိုနိုင်ပေးလိုက်တယ်ခင်ဗျ။ညနာချေတောင်းထားတာကသူတို့ကတောင်သူတွေကကိုယ့်လက်ကိုပြန်လို့လို့ဆိုပြီးတော့မှသူကနင်းနာကြီးတောင်းလိုက်တာခင်ဗျာကျွန်တော်တို့ကနင်းနာကြီးတောင်းတာက 9,240.40 ပဲဟောအဲ့ဒါကြီးကအကုန်ပတ်လတ်လိုက်တယ်ခင်ဗျာပေးရမလို့တော့ခင်ဗျာတရားစီပတ်လတ်လိုက်တာခင်ဗျာ
ဒီမှုအတွက်လိုက်ပါဆောင်ရွက်ပေးတဲ့တရားလွတ်တော်ရှေ့နေကြီးဦးသိန်းတန်းဦးကအမှုပတ်လတ်လိုက်ကြနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဒီမိုင်းတိုင်းဒေသကြီးတရားလွတ်တော်မှာဒီလက်သမား68ယောက်ကိုတရားမမှုဆိုရတဲ့တိုင်းလွတ်တော်နော်ကျူကျော်သူကိုနှင်လုံမှုနဲ့နင်းနာကြီးရော်ချေးပေါ့နော်3,500ကျော်ကြလို့မူတရားဆွဲတယ်အဲ့အမှုကြီးအခုပြီးသွားတာပဲခနေ့မိန့်ချတာနော်မိန့်ချတော့သူတို့ရဲ့တရားလိုရဲ့အဆိုတော်ကိုပတ်လတ်လိုက်တယ်ခိုင်လုံနဲ့တိကျခိုင်လုံနဲ့အကြောင်းတွေလည်းမပြနိုင်ဘူးနင်းနာဆုံးရှုံးလို့တသက်တည်းမတောက်တာမပြနိုင်ဘူးနောက်သူတို့မှလည်းပဲဒီအမှုတော်တွေမှပုံစံခွန်ရခဲ့ပြီမြဲအဲ့ဒါကိုလဲစီလဲဆက်ကပြန်ဖြတ်သိမ်းလိုက်ဖြတ်သိမ်းလိုက်တဲ့အတွက်ဆိုပြီးတော့အမှုကိုပတ်လတ်လိုက်တာဖြစ်ပါတယ်ဒါကိုလေသမားတွေကနေပြောနေကြရှာ
လေယာမြေလုံပိုင်ခွင့်ပုံစံခုံကိုတောင်သူတွေကန့်ကွက်ဆန္ဒပြတဲ့ကြားကရင်းနှသားတမအသင်းကိုထုတ်ပေးခဲ့တာဖြစ်ပြီးဒီပုံစံခုံကိုလွှတ်တော်ကိုယ်စားလှယ်တွေပါဝင်ဖွဲ့စည်းထားတဲ့လေယာမြေနဲ့အခြားမြေဟာသိသိခံရမှုပြန်လည်စစ်ဆေးကော်မတီကပယ်ဖျက်လိုက်တာဖြစ်ကြောင်းလည်းတောင်သူတွေကပြောပါတယ်ဒေသမားတွေဘက်ကတော့အမှုဖြစ်ပွားချိန်မှာရေနသာတမအသင်းကိုလေယာမြေလုံပိုင်ခွင့်ပုံစံခွန်ထုတ်ပေးတဲ့မြေစင်းဦးစီးဌာနကိုတရားစွဲဆိုဖို့နဲ့သိသိခံလေယာတွေပြန်လည်ရရှိဖို့အတွက်ဆက်လက်ဆောင်ရွက်သွားဖို့ရှိနေပါတယ်။မရေယာမြို့နယ်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမင်းမင်းကလေယာတွေကိုမူရင်းပိုင်ရှင်ထံပြန်ရဖို့ဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ
်။ခေတ်ဆက်ဆက်ဒီလိုဖြစ်ခဲ့တဲ့ပြဿနာပေါ်မှာခံရရတဲ့ဟာကတော့အများကြီးပေါ့။ဒီပြဿနာဆိုတဲ့ဒါဆိုမတိုင်းရင်တိုင်းနေတာပေါ့။နော်ဒါအဲ့လိုပါလေပေါ့။ဒါပေမဲ့တကယ်မူရင်းပိုင်ရှင်မယ်နော်။သက်ဆိုင်ဌာနနဲ့ဆွတ်လို့မယ်ဆိုရင်တော့ကျွန်တော်ကမူရင်းပိုင်ရှင်တွေပြန်လဲရစီရှင်တယ်ပေါ့။ကျွန်တော်ကလည်းလုတ်ပြင်းနေတော့လုတ်ပြေးတာပေါ့ဗျာ။ဟော
2016ခုနှစ်ကလည်းမရေယာမြို့နယ်မှာလေယာမြေပြန်လဲရရှိရေးအတွက်တောင်းဆိုသူတောင်းသူ၄ယောက်ကိုပုံမှန်905ခါခွေပုံမှန်17တို့နဲ့ထောင်ဒဏ်တစ်နှစ်3လစီချမှတ်ခဲ့ဘူးပါတဲ့။
တရားရုံးကဆုံးဖြတ်ချက်ကိုမနေ့ကချမှတ်ခဲ့တာဖြစ်တဲ့အကြောင်း VOA မြန်မာပိုင်းသတင်းတော်ကိုမိုးစောပြောပြသွားတာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်အတွင်းကနေစိတ်ကြွဆေးတွေနဲ့ ice လို့ခေါ်တဲ့မူရစ်ဆေးဝါးတွေကိုလူနာတင်ကားအသုံးပြုပြီးတော့တည်ဆောင်နေတာတွေစစ်တိုက်ဖမ်းဆီးမှုတွေပြုလုပ်ခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကဆိုပါတယ်။ဒါအပြင်ထိုင်းဘက်ကအလိုရှိတဲ့မူရစ်တရားခံတချို့ကိုလည်းမြန်မာနိုင်ငံဘက်ကပြန်ပြီးတော့လွှဲပြောင်းပေးခဲ့တယ်လို့စက်တင်ဘာလ10ရက်နေ့ကထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်အကြောင်းစုံကို VOA သတင်းတော့မအေးမာကအခုလိုသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်အမှတ်9ဒေသမှာစက်တင်ဘာလ12ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့မူရင်နေနေဌာနအတွင်းမှနိုင်စီးရီးယားစင်တီချိုင်းကမူရင်ဆေးဝါးခိုင်းဝင်နေအနေနဲ့မူရင်ဆေးဝါးတွေကိုကုန်တင်ကားတွေနဲ့တမကလူနာတင်ကားတွေကိုပါအသုံးပြုပြီးတယ်ဆောင်လာတာတွေကိုဖမ်းမိတဲ့အကြောင်းပြောသွားပါတယ်သူပြောသွားတဲ့အထက်မှာအဓိကအချက်နှစ်ချက်ကိုပြောဆိုသွားတာပါမူရီခိုင်းဝင်နေဟာချင်းရိုင်ခရိုင်မဲဆိုင်မြို့ကနေအရေးပေါ်လူနာတင်ကားတွေကိုအသုံးပြုပြီးမူရီဆေးဝါးတွေကိုတဲဆောင်လာတာတွေကိုခက်ဆိတ်ဆိတ်လှုပ်လာခဲ့တယ်လို့ဆိုပါတယ် Ice လို့ခေါ်တဲ့မူရီဆေးဝါးကီလို398ကီလိုကိုတရုတ်စာတန်းပါအစိမ်းအောင်လက်ဖက်6အိတ်တွေထဲမှာထည့်သွင်းပြီးအရေးပေါ်လူနာတင်ကားနဲ့တဲဆောင်လာတာကိုဖမ်းမိခဲ့တယ်လို့ဆိုပါတယ်ဒီအတွက်မူရစေဝါတဲဆောင်ရောင်းဝယ်မှုတွေမှာပတ်သက်တဲ့လူခုနှစ်ဦးကိုလည်းဇက်တိုက်ဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံတာချီလိတ်မြို့ဘက်ကိုထွက်ပြေးတိမ်းရှောင်သွားတဲ့ထိုင်းမူရစေဝါတရားခံတဦးကိုလည်းမြန်မာနိုင်ငံဘက်ကနေပြန်ပြီးတော့လွှဲပြောင်းပေးခဲ့တယ်လို့ပြောပြခဲ့ပါတယ်။မြန်မာဘက်ကိုထွက်ပြေးသွားခဲ့တဲ့ထိုင်းမူရစေဝါတရားခံတဦးကိုမြန်မာနဲ့ထိုင်းအနာပိုင်တွေကပူးပေါင်းဖမ်းဆီးခဲ့ပြီးဒီမူရစေဝါတရားခံပိုင်ဆိုင်ခဲ့တဲ့ဖုန်းခုနှစ်လုံး၊ဘဏ်ကတ်၄ခုနဲ့ရွှေတဲ384ကီလိုဂရမ်ထိုင်းဘတ်ငွေ 4.8 တန်းကိုပါသိမ်းဆည်းနိုင်ခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာနိုင်ငံရှမ်းပြည်တာချီလေးမြို့နယ်ဘက်ကိုထွက်ပြေးသွားတဲ့ထိုင်းနိုင်ငံကမူရစ်စေဝါတရားခံတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့အတူပူးပေါင်းပြီးဇက်တိုက်ဖမ်းဆီးနေပြီဖြစ်တဲ့အကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်ပြီးခဲ့တဲ့ရက်ကလည်းချင်းရိုင်ဖျောင်းမြို့အတွင်းကအရေးပေါ်လူနာတင်ကားကိုအသုံးပြုပြီးတည်ဆောင်လာတဲ့စိတ်ကြွဆေးပြား9သိန်းကိုလည်းဖမ်းဆီးခဲ့ပါဗျ။2018ခုနှစ်အတွင်းမှာထိုင်းမြန်မာနယ်စပ်ချင်းပိုင်ခရိုင်ကနေလာတဲ့စိတ်ကြွဆေးအလုံးရေပေါင်းတန်ပေါင်း190ကျော်ကိုထိုင်းအနာပိုင်တွေကဖမ်းဆီးခဲ့ပါဗျရှင်
။မအေးမှပေးပို့ထားတဲ့သတင်းတော်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American အတန်းရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါရခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ဟာတောက်ကြနေမနေ့ဖက်အစီအစဉ်လေးကိုလိုင်းဒိုမီတာ24450တိုအပြင်လိုင်းလံမီတာ190kilohertz 1505ကပါတိုးချဲ့ပြီးတော့ထုတ်လင်းပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ရမှာပါ။အပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ကျွန်တော်တို့ကြည်လန်းတပေါင်းကြည့်အောင်လမ်းလျှောက်နိုင်မှုတွေရဲ့အဲ့ဒါဆိုရင်ကျွန်တော်နှလုံးရောဂါတွေ၊စီးရီးသီးရောဂါတွေ၊အဝါလွန်တာတွေဒီရောဂါတွေကိုဖြေလွှင့်နိုင်ဖို့ကြားလိုက်။အဲ့
တော့ဒါကတော့နှလုံးရောဂါ၊စီးရီးရောဂါနဲ့ပတ်သက်ပြီးတော့တည်ဆောင်းရမှုကကာကွယ်ရေးနဲ့ပတ်သက်ပြီးစည်းကြိုအထူးကဆရာဝန်ကြီးနဲ့ဂုံနူးဆောင်ပမောက္ခဒေါက်တာတင့်ဆွေလက်ပြောဆိုသွားတာဖြစ်ပါတယ်မကြခင်နားဆင်ရပါလိမ့်မယ်အခုတော့အဲ့ဒါတွေထုတ်လင်းမပြီးခင်အရင်ဆုံးနားဆင်ရမှာကမနက်ခင်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်မှာအမေရိကန်အီဂျန်အတုံးထုံးနေနဲ့ပတ်သက်ပြီးတော့ဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် EDM အတုံးက
A fish out of water.
ဖြစ်ပါတယ်။ဆာလုံးပေါင်းက A ကတခုဒီနေရာမှာတကောင် F-I-S-H fish ကတော့ငါ O-U-T out adverb ကရိယာဝိသေသနာကို O-F of preposition ဝိပယ်နဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒေးပေရပြီး W-A-T-E-R water ကတော့တို့ရရှိများတည်ပြီးဖြစ်တဲ့အတိုင်းရေးဆိုတော့စကွိုက်ထွန်ရဲ့ဓာတ်ရိုက်ဒီဘယ်ကတော့ရေအပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်နေငါးကရေအပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာတော်တော်ရှင်များစဉ်းစားပဲကြည့်နိုင်ပါလေ idiom သဘောကလည်းဒီတိုင်းပါပဲလူတဦးအနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲ့နေတယ်အနေကျက်နေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရာထိုင်ရခဲ့လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်။ကျွန်တော်ကတော့သမန်လူတူပါပဲဗျာလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်။အနေရထိုင်ရခဲ့နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
။ A fish out of water
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်မြန်မာနိုင်ငံမှာစီးကြိုနဲ့ပတ်သက်တဲ့ယောဂါတွေဖြစ်နှုံတင်နှုံများနေရတဲ့အကြောင်းရင်းတွေမှာကိုလက်လှုပ်ရှားမှုနေတာဆေးလိပ်ဆေးရွက်ကြီးအရက်တောက်တုံးမှုများတာတွေကအဓိကပါဝင်နေတယ်လို့စီးကြိုအထုကူတွေကသတိပေးပြောဆိုနေကြပါတယ်။ကိုယ်လက်လှုပ်ရှားမှုကောင်းလာအောင်နဲ့ဆေးလိပ်ဆေးရွက်ကြီးအရက်တောက်တုံးမှုလျှော့ချနိုင်အောင်ဘာတွေလုပ်သင့်ပါသလဲ။စီးကြိုရဲ့နောက်ဆက်တွဲတွေကြောင့်တည်ဆုံးမှုကနေကာကွယ်ဖို့နိုင်ငံတော်ကလည်းဘာတွေလုပ်ပေးသင့်ပါသလဲ။ဒီအကြောင်းကိုမြန်မာနိုင်ငံစီးကြိုသွေးကြိုယောဂအသင်းရဲ့ဥက္ကဋ္ဌစီးကြိုအထုကူဆရာဝန်ကြီးနဲ့ဂုံနူးဆောင်ပမောက္ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားတာကိုနားဆင်ကြပါခင်ဗျာ။
โอเคซีจูตุจูทุกุเสียวันจีเนี่ยกุนุส่องปอมอกดร.อุทิศล่ะครับดิซีจูโยคะจองเตซึมุมะเนียได้เคสอะด้วยเราซื้อเนกะยามาปี้เกเรข้าวตวยอะรอดิผิดเคเรฉินนี่ผิดน้องเนี่ยดิช่อฉายีด้วยดิกากวยีด้วยปอเนาะอซาตอกบายเซนเราอดิกะซื้อเนกะจาบาระเสีย အဲ့ဒီတော်ဒီနောက်ထပ်ကာကွယ်ရေးလုပ်ငန်းတွေဖြစ်တဲ့ဒီကိုလွဲလှုပ်ရှားမှုနောက်တစ်ခုကဒီဆစ်လေးဆေးရွက်ကြီးအရင်တောက်သွမှုနဲ့တော့ပြည်သူတွေဘက်ကဘာတွေလုပ်ပေးနိုင်လဲပေါ့နော်နောက်ယောဂဖြစ်ပြီးဒီဆုံးမှုတွေရှော့ချနိုင်ဖို့အတွက်ဒီချက်မရေးစနစ်ကရောအစိုးရဘက်ကရောဘယ်လိုတာဝန်တွေရှိလဲဆိုတာကိုကျွန်တော်တို့အဓိကဆွေးနွေးကြမှာဖြစ်ပါတယ်ဆရာအဲ့ဒီတော့စီးချိုယောဂကြောင့်တည်ဆောက်ရမှုဖြစ်နှုံးနေကာကွယ်ရေးအတွက်ကိုလည်းလှူရှာမှုနဲ့ပတ်သက်ပြီးတော့ဆက်ရှင်းပြပေးပါလားဆရာ
physical activity ကတကယ်ပေါ်မှာအခုပြောတယ်နားနေခြင်းမှာကိုစီးခြင်းကဒီကလူကြောက်ကအနည်းဆုံးမိနစ်30ကိုလည်းလှူရှာကိုယ်ကလည်းလှူရှာမှုလုပ်ဖို့လိုတယ်ဒါမျိုးကြည်လန်းတပေါင်းပြည့်အောင်လမ်းလျှောက်နိုင်ဖို့လိုတယ်အဲ့ဒါဆိုရင်ကျွန်တော်နှလုံးယောဂတွေစီးချိုသူယောဂတွေအဝတ်လွန်တာတွေဒီရောတွေကိုဖြစ်နှုံးနေကိုကြားတယ်အဲ့တော့ကျွန်တော်လူကြည့်ကိုလက်ရှိငန်းလေးလောကကောင်းမပြီးအောင်အဲလောကကောင်းပြီးအောင်ပြောတယ်ကျွန်တော်သိတာတဲ့ချိန်မှာလုပ်တဲ့ချိန်မှာအန်ဒီရဲ့ကင်းစွာနဲ့လိင်ငန်းလုပ်နေလို့ပေါ့။မကျွန်တော်လိင်ငန်းလုပ်ကျွန်တော်လမ်းမထပြေကျွန်တော်ကကတိုက်တူပြေရတယ်လို့ပြောဘူး။ဟုတ
်ကဲ့။ကျောင်း
နေတဲ့မှာကတိုက်တူပြေသွားတဲ့အရာရှိနေတယ်။ဒီများနိုင်ငံမှာဆိုပြေးရတဲ့ဘူး။မဆပိသီးမဆပိသီးကျွန်တော်လုပ်တယ်မဆိုဆပိသီးကမှကာမကိမဲ့ပြေအောင်ဆပိတော့လမ်းတီးတန်းလုပ်ပြီးတာမျိုးတော့ပြောတာ။အဲနိုင်ငံတော်ဆပိသီးနိုင်ငံလို့အဲ့ဆပိနေ subsidize ဂျင်းနဲ့ရောင်းပြီးတာမျိုးတော့ဒါမျိုးကြီးကျွန်တော်တို့အဲ့တော့ကျောင်းနေမှာပြေးရတဲ့ activity မျိုးလုပ်အောင်လို့ဒီကဲလှုပ်ရှားမှုအချိန်ကိုဒီတော့ကျွန်တော်တတ်မှတ်ပြီးတော့ကိုယ်ကလှူရှာမှုတွေကလေးတွေကိုလုပ်ခိုင်းဖို့နောက်ရက်ကွက်တွေမျိုးရည်တွေထောင်ပြီးကျွန်တော်ကစားကူးနေအာဇာကူးနေအာဇာယူနေပါဘူးကိုနိုင်ငံတော် policy ချပြီးတော့သူများနိုင်ငံဘာတွေအဲ့ဒီလိုလုပ်မှလာတယ်ကစားအကောင်မလို့ဒီကစားဝင်ရမကြည့်လို့ဘယ်မှာတော့မကစားဘူ
းဟုတ်ကဲ့နောက်တစ်ခုကဒီဆေးလိပ်ဆေးရွက်ကြီးအရက်နဲ့ပတ်သက်လို့ဆရာကြီး
သူပဲကူးတွေကျွန်တော်ချိန်မှာဆေးလိပ်တွေကအသက်ရွယ်မှုယူကိုကျန်နေလို့ရတယ်ဒီကတော့အသက်ဆင်းရဲမကြည့်တဲ့ဒီလုံးဝဝင်လို့မရဘူးဟုတ်ကဲ့နောက်တစ်ခုကဆေးလိပ်ဆိုတော့မှခွဲမရအောင်အထုတ်လိုက်ပဲဝယ်ရမယ်ပက်ကိတ်ဆိုင်ပဲဝယ်ရမယ်အဲ့တော့ပက်ကိတ်ကကြတော့ကြီးကြီးတော့ကြီးကြီးတော့မတက်နိုင်တဲ့ကလေးတွေနဲ့မိမကြီးတို့မတော်တော့ဘူးပေါ့အခုတော့ဒီမှာကနှစ်လိပ်တည်းဝယ်လို့ရတယ်တစ်လိပ်တည်းလည်းဝယ်လို့ရတယ်အသက်ဆက်ရှင်နေဒီပါလေဘာမှကြည့်လာဝင်ရောင်းလိုက်တာပဲနောက်အရက်လည်းဒီလိုပဲညနေကမှသက်ဆက်ရှင်နေပြီ sorry ကျောင်းသားကပြပြမှတ်ပုံပြပြပြီးတော့မှအသက်ကိုပြပြီးတော့မှအရက်ရောင်းတယ်ဒီမှာဘလူးဝက်ပြလာပြီးတော့အရက်ကလည်းအခုဆိုမိုးလင်းရစားယူမနဲ့လေးစားကြီးတော်မှုထိုးသေးဘူးညကျွန်တော်လမ်းလျှောက်တဲ့နေရာတွေမှာဆိုကျွန်တော်အင်းရကန်ဆောင်မှာဆိုတခါတည်းအရက်ဝိုင်းနေဘူးအကြီးကျယ်ပဲပြောရင်ယုံမှာမဟုတ်ဘူးသူပြည်ငယ်လေးတွေအရက်တွေကဝိုင်းပွက်ပြီးတောင်းနေကြတာလေအဲ့ဒါတွေကိုပညာနဲ့ပြရမယ်ရှိသေးစီရမယ်ဘယ်လိုမှမရဘူးကျွန်တော်လည်းအရေးကြီးတယ်လို့ပြောမှာပေါ့နော်ဆိုပိုလုပ်ပြီးနိုင်မှကျွန်တော်လူတူကဆိုတော့ပြောတဲ့ယောဂါတွေဖြစ်နေမှာတော့ဒီမှာနေချင်ကြမှာနောက်ရှိကျွန်တော်ချေချောက်တော့ချောက်တော့ချောက်ပါပူပူရှိပြီးပူပူတည်မှာမဒီယောဂါတွေနဲ့ပဲ
ဟုတ်ကဲ့
2004ခုနှစ်တုန်းက2004ခုနှစ်မှာရန်ကုန်မြို့မှာကျွန်တော်ဆက်ပြီးလုပ်ခဲ့တော့စီယိုတူချိုယောဂဖြစ်ပေါ်နေမှာ 11.84% ရှိတယ်လူပြားပါစနစ်ရန်ကုန်မြို့မှာရှိတယ်ပေါ့အခုရန်ကုန်တိုင်းမှာနောက်ဆုံးလုပ်ရတဲ့2014ဆက်ပြီးရ 18.2% ရန်ကုန်မြို့ပမာပြီးမှာရန်ကုန်အများဆုံးပဲဒါကတော့မြို့ကြီးဖြစ်တဲ့ကြောင်ပေါ့ဆိုတော့ဒီ7ကကာလတော်တွင်မှာ6ရာခိုင်နှုန်းစီယိုတူချိုယောဂဖြစ်ပေါ်နေတိုးတက်လာရန်ကုန်တိုင်းမှာနောက်တစ်ခုကြည့်လို့တော့ပြောမယ်အဲ့တော့နောက်ဆက်ပြင်းမှာကျွန်တော်ကဘာမှမလုပ်ဘဲနေဆိုရင်အဲ့ဒီလိုပဲအနည်းဆုံး600ကျော်ဒီဇင်ဘာကပူပြီးတိုးတက်ဖို့ပဲရှိတယ်။အဲ့တော့ဒီချိန်မှာကျွန်တော်အစိုက်ကွန်ဆိုင်လုပ်ဖို့လိုပြီးပေါ့နိုင်ငံတော်ကနေပြီးတော့ဦးစီးဦးမှကမကရလုပ်ပြီးတော့ကာကွယ်ရေးလုပ်ဖို့လိုမယ်ပြည်သူ့လူပါလောင်လုပ်ဖို့လိုမယ်နိုင်ငံတော်ရဲ့အမြင့်ဆုံးမှာတောင်းရှိတဲ့လူမှာတောင်းရှိတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီယောဂ
နိုင်ငံတော်ဒီရန်ကြီးလုံးတိုင်တန်နေတဲ့လုပ်ဖို့လေ
ဖြစ်တဲ့ဟိုအနေထားရှော့ချနိုင်ဖို့အပြင်ယောဂဖြစ်လာပြီးခုနကဒီသေဆုံးတဲ့အနေထားရှော့ချဖို့အတွက်ကိုဆက်ပဲချက်တရားအဓိကအရေးကြီးဆုံးဖြစ်မှာ
ယောဂဖြစ်တဲ့အချိန်မှာဒီယောဂလေးကြောင့်ဖြစ်တဲ့မဆက်တရားကြီးရှော့ချဖို့ဆိုရင်နံပါတ်1ကအဲ့ဒီလူတွေယောဂရှိမှဆော့ဆော့ဖိတိဖို့လိုတယ်အဲ့တော့ screening လို့ခေါ်တဲ့ယောဂတွေကိုစောစီစွာရှာဖွေဖို့တူချင်းကိုကျွန်တော်လုပ်နိုင်ဖို့လိုတယ်ပေါ့ဒါပေမဲ့အဲ့ဒါနဲ့မလုပ်တော့ဘူးယောဂရှာဖွေဖို့စောစီရှာဖွေဖို့အဲ့ဒီလူတွေကိုတီတီရတော့ကုနိုင်ဝလို့ရ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီထိအောင်ကုဖို့ဆိုလို့ရှိရင်အဓိကဘာတွေလုပ်ပေးဖို့လုပ်မလဲဆရာ
health system ပေါ့ကျန်းမာရေး system ကိုအောက်ခြေလူရဲ့ health center တွေကိုဟုတ်တာရှာလီရှိဦးကြီးတက်ဖို့ရှိဦးကြီးတိုင်းနိုင်ငံရဲ့ရှိဦးကြီးတီကိုပြည်ပြည်ကြောင်းလေးတွေကိုလုပ်ဖို့လိုတယ် reform လုပ်ဖို့လိုတာပေါ့အဲ့ဒီအပိုင်းမှာကျွန်တော်ရှိမှကျွန်တော်လေးအားနေတယ် health system reform လုပ်ရလို့ကျွန်တော်တို့က health system strengthen လုပ်တယ်ခေါင်းပြည့်ပြီးတော့ပြင်ဆင်တယ်လို့ပြောတော့ပြောနေတယ်ဒီဘက်ကညာလေအခုဖြစ်ပါနှုတ်ကြားနေတဲ့ကုသမှုတွေယောဂတွေကုသမှုတွေကျွန်တော်ရှေ့ရလူတွေက health system မှာ ready မဖြစ်သေးဘူးအဲ့ ready ဖြစ်လာအောင် prepare လုပ်ဖို့ကျွန်တော်ကလိုနေတယ
်ဟုတ်ကဲ့ဆရာတော်ဒီချက်မရေးစနစ်တစ်ခုလုံးကိုပြန်ပြီးတော့ဒီဖြစ်ပင်ပြောင်းလဲမှုတွေပေါ့နော်လက်ရှိနိုင်ငံတကာအနေနဲ့
ကျွန်တော်ကမှဒီဘက်ကဒီယောဂတွေကဖြစ်နှုတ်များနေတယ်ဖြစ်နှုတ်များတယ်ဆိုဒီယောဂတွေကိုကျွန်တော်ကုတတ်အောင်ဆိုကျောင်းနေနေစပြီးတော့တင်ယုံညွတ်တဲ့တွေကိုပြန်ပြီးတော့ပြင်ပြီးတော့ yoga ni kago yine kutai yu chanda buwa liya chano saabhi do yini ni mido chandung shi yang lukwe jiru dume lukwe jiru kaja ro siyangwen ni lukwe siyang buwa buwa ni siyangwen angye siyangwen alalaka siyangwen jiza di di yoga di yu chanyan ni ni kago yu kutai yu o nga lu yiki sabwa la halu tu liye tabora biyao mido chiti yao kago kutai yu ma pao yu nai ao saabhi lukwe dume
ok se ero nauta yo tika pari lukwe wu lume se
nauta ku jiru ni ma pien niya kushi ya self-financing mo jamai banai kalau longwa ko pinyam he insurance system ko tuno pinyam tu ya di yoga chete jin na ba na dai chi yoga ri chete tu jam lo tuno yi shi ku wa ma ta ta long ku wa ma ta ta long ku wa le ka ja lo si ku le tin ja lo le lo si dia le bi yu ma myu di lo pa de ja ma ko yi dia ku sai ku dia health insurance system shi social security system le a lo ka ba mi chi bu a lo ko yi dia ku sai ku wa lo ta nai ji li ku nyo tu yi ya ku we si u ma si ตรงนี้ก็ไม่ถึงแม้แต่ตรงนี้ก็ไม่ได้ว่าตรงนี้ล่ะวันนี้ก็ไม่ได้เลยครับก็คงว่าคือต้องมาที่อย่างนี้แล้วที่ยกให้ชื่อเลยว่าชื่อชื่อไม่ชื่อถ้าตัวจะมาทําไหนดูว่ากูก็เอาไปกันตัวอะไรอยู่เลยสิเดี๋ยวน่ะชื่อจะหาได้ยังจะอยู่ได้ก็จะเรียนได้ไม่ได้เนี่ยมวยได้ถึงอย่างก็แล้วมวยที่จะได้ไม่พี่เอาที่
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးကနာကိုနားဆင်ကြရတာဖြစ်ပါတယ်ဂုရောနောက်အပတ်စဉ်ကနာတစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုလှည့်ပေးအောင်ပါဘီအန်အဖွဲ့ဝင်နေကြားဒေတာသတင်းတော်တွေစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားရိတ်တင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ တိုင်းနာလက်နက်ကိုင်အဖွဲ့အားလုံးရင်းချိုင်းလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးကနေဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်တရုတ်နိုင်ငံယူနန်ပြည်နယ်ဗဟိုမူးယစ်ဆေးဝါးတိုက်ဖြတ်ရေးဌာနကနေမူးယစ်ဆေးဝါးပြောက်ကင်းဖို့
ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတနင်္ဂနွေလုံးပြခတ်တိုက်ခိုက်မှုရစဲရဲ့သဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကန်အဖွဲ့ရဲ့ NCASEAO တတိယအကြိမ်မြောက်ထိပ်သီးအစည်းအဝေးကနေတိုင်းနာလက်နက်ကန်ဖွဲ့အားလုံးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ရေးအတွက်ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ် NCASEAO ရဲ့တေးပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်လာဖို့ကြိုးပမ်းသွားမယ်လို့KNU ကရင်မျိုးသားစီယုံဒူဥက္ကဋ္ဌဘဒူစောကွယ်ထူးဝင်းကပြောပါတယ်လက်ရှိပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတည်ဆုပ်နေတဲ့အပိုင်းတွေကိုအစိုးရတက်မတော့တိုင်းနာလက်နက်ကန်ဖွဲ့စည်းထိပ်ပိုင်းခေါင်းဆောင်တွေအကြားအမြန်ဆွေးနွေးညှိနှိုင်းဖို့လိုကြောင်း NCASEAO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူးစင်ကျုံးကပြောပါတယ်စက်တဘာလ၈ရက်နေ့ကနေ၁၁ရက်နေ့အထိထိုင်းနိုင်ငံအတွင်းကျင်းပခဲ့တဲ့
NCASEAO အဖွဲ့အစည်းအဝေးမှာNCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့စေဖွဲ့ထိပ်သီးခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်ဗဟိုမူးယစ်ဆေးဝါးတိုက်ဖြတ်ရေးဌာနကလည်းသုံးနှစ်အတွင်းမူးယစ်ဆေးဝါးပြောက်ကင်းဖို့ဂျီဇူလူအက်စီဌာနချုပ်ပန်းဆန်းကိုစာရေးသားပေးဖို့လာတဲ့နောက်ပိုင်းဝါသဖွဲ့ဆိုင်ချုပ်နယ်မြေတွင်မူးယစ်ဆေးဝါးတိ
ပြောင်းကျင်ညာထားပြီမဲ့လဲ American နဲ့ထိုင်းနိုင်ငံဆိုရကတော့ဝါထိတ်တန်းခေါင်းဆောင်ဖြစ်တဲ့ဝီရှော့ကန်းကိုမူရေးဆေးဝါးမှုနဲ့ဖန်ဝရန်ထုတ်ထားပါတယ် အမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကံမှုပုံမှန်တည်နေတဲ့နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်၅ဒုံညာ၅ခွဲရုံနဲ့တရားစွဲဆိုဖို့စစ်တွေခရိုင်တရားရုံးကအမိန့်ချမှတ်ခဲ့ပါတယ်စတမာလဆယ်ရက်နေ့ကစစ်တွေခရိုင်တရားရုံးမှာဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ရင်ဆိုင်နေရတဲ့အမှုသုံးခုထဲကမတရားအတင်း
ဲ့တဲ့ရခိုင်ပြည်နယ်နိုင်ငံတို့အချုပ်ချာအာဏာကျဆုံးခြင်းဝန်내အောက်မြေဖွဲ့အခမ်းအနားမှာဟောပြောမှုတွေနဲ့ပတ်သက်ပြီးဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ဟာနိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးညိုပြက်စီမှုမတရားအသင်ဆက်တယ်မှုတွေနဲ့တရားရင်ဆိုင်နေရတာဖြစ်ပါတယ
်။မွန်ပြည်ပါတီဗဟုသဏ္ဍာန်ချုပ်ကိုဖရိတ်ကပစ္စည်းတွားရောက်လှူဒန်းခဲ့တဲ့တူမွန်တန်ကတော့အရှင်အစ္စခေါ်အရှင်ဥက္ကန္တကိုချောင်းစုမြို့နယ်သာသနာရေးဦးစီးမှုကစက်တင်ဘာလ10ရက်နေ့ကတွားရောက်တွေ့ဆုံသတိပေးခဲ့ပါတယ်။ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနဝန်ကြီးတင်ပြမှုနဲ့မွန်ပြည်နယ်စိုးရညွှန်ကြားချက်အရမြို့နယ်သာသနာရေးဦးစီးမှုနဲ့အဖွဲ့ကနေအရှင်အစ္စသတင်းသုံးနေတဲ့ချောင်းစုမြို့နယ်မှုတွန်းပရိယတ်တိစာတင်တိုက်ကိုတွားရောက်တွေ့ဆုံပြောဆိုခဲ့တာဖြစ်တယ်လို့အရှင်အစ္စကနေမှတ်ရခဲ့ပါတယ်။ NC လက်မှတ်ရေးထိုးပြီးတဲ့မွန်ပြည်ပါတီကိုမတရားသိမ်းကနေအစိုးရပယ်ဖျက်ပေးခဲ့ပြီးဖြစ်တဲ့အတွက်အစိုးရကိုစိုက်ညင်တာမဟုတ်ပဲမိမိတို့မော်မျိုးသားရေးအတွက်စေတနာတတ်တဲ့တွားရလှူဒန်းခြင်းသာဖြစ်ကြောင်းမြို့နယ်သာသနာရေးဦးစီးမှုကိုပြန်လည်ပြောကြားခဲ့တယ်လို့အရှင်အစ္စကမြွက်ဆိုပါတယ်။ဦးစင်းစော်လခေါ်အရှင်အစ္စဟာ2010ရွေးကောက်ပွဲစိုက်ညင်တဲ့ပြစ်မှုနဲ့ Electronic Act ဥပဒေနဲ့2010ခုနှစ်စက်တင်ဘာလမှာဒေါက်တာဆန်ကန်းနဲ့ချမှတ်ခံခဲ့ရပြီးနိုင်ငံတော်သမ္မတမိတ်နဲ့လွတ်မြောက်လာတာဖြစ်ပါတယ်
။အိန္ဒိယမြန်မာအကျိုးသူပူးပေါင်းဆောင်ရွက်နေတဲ့ဂလတန်ဘက်ဆုံဖွံ့ဖြိုးရေးစီမံကိန်းရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ချင်းပြည်နယ်ပလက်ဝမြို့နယ်ကနေမီဇိုရမ်ပြည်နယ်အကြားကာလန်ဖောက်လို့ရေးနဲ့အခြေခံအဆောက်အဦတိဆောက်ရေးလုပ်ငန်းမှာလုပ်ကိုင်နေကြတဲ့အလုပ်သမားတွေဟာတက်ဆိုင်ရာကုမ္ပဏီကလှုပ်အားခထုတ်မပေးတာကြောင့်အခက်အခဲကြုံတွေ့နေရပါတယ်အိန္ဒိယကုမ္ပဏီတစ်ခုဖြစ်တဲ့ CNC ကုမ္ပဏီကအဆောက်အဦတိဆောက်ရေးလုပ်ငန်းကိုတာဝန်ယူလုပ်ကိုင်နေပြီးပလက်ဝဒေတာခန့်အလုပ်သမားတရားခန့်ဟာပြီးခဲ့တဲ့ဇွန်လကတည်းကလှုပ်အားခမရကြဘူးလို့ဒေတာခန့်အလုပ်သမားတဦးကပြောပါရယ်ဒေတာခန့်အလုပ်သမားတွေဟာတရက်လှုပ်အားခတထောင်းလုံးနဲ့လုပ်ကိုင်နေကြတာဖြစ်ပြီးအခုလက်ရှိမှာတော့ကုမ္ပဏီဘက်ကလှုပ်အားခရှင်းမပေးနိုင်တဲ့အတွက်တလကျော်အလုပ်နားထားနေရပါတယ်
KNU ထင်းကျုံနယ်မြေတပ်မငါးမှာအစိုးရတပ်မတော်နဲ့ကရင်လူမျိုးရေးတပ်မတော် KNL တပ်ဖွဲ့တို့ကြားအခုလပြစ်ခတ်မှုဆက်သက်ဖြစ်ပွားလာနေပါတယ်။ဖားပုံခရိုင် KNL လှုပ်ရှားနယ်မြေတွင်မှာအစိုးရတပ်မတော်ဘက်ကနေမြေကျော်လွန်ပြီးဝင်ရောက်လာခဲ့လို့ဒီလ10ရက်နေ့မှာလည်းတပံပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ KNU တပ်မငါးရုံးတိုင်မှုပုံမှုစောကလက်တူကပြောပါရယ်။ပြီးကြတဲ့လကွန်ပိုင်းကလည်း KNU တပ်မငါးဘက်မှာသကြောပြန်ပြစ်ခတ်မှုဖြစ်ပွားလာလို့ကရင်တောင်ရွာသား200ကျော်ဟာမြန်ကြီးငူမှာပြေးရှောင်လာပြီးအခုချိန်ထိနေရမပြန်ရဲသေးဘူးလို့ဒေသခံတွေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမွန်နိုင်ငံရေးပါတီ3ပါတီကနေတပါတီရဲ့အဖြစ်ပေါင်းစည်းဖို့လာမယ့်စက်တင်ဘာလ21ရက်နေ့မှာသဘောတူလက်မှတ်ရေးထိုးသွားကြမှာဖြစ်ပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
ဝန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမွန်မျိုးသားပါတီနဲ့မွန်နိုင်ငံရေးအင်အားစုတွေဖြစ်ကြတဲ့မွန်ကိုစားပြုပါတီအကောင့်ထဲဖော်ဆောင်ရေးအဖွဲ့တို့ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာတပါတီဖြစ်ပေါင်းစည်းဖို့အပိတသဘောတူညီခဲ့ပြီးမွန်ပါတီလို့အမည်သတ်မှတ်နိုင်ခဲ့ပြီးဖြစ်ပါတယ်ပါတီပေါင်းစည်းရေးအခမ်းအနားကိုမော်လမြိုင်မြို့မှာပြုလုပ်ကျင်းပသွားမယ်လို့မွန်မျိုးသားပါတီထွေထွေသွင်းရင်းမှုနိုင်လျေသမကအခုလိုဆိုပါတယ်
မွန်ပါတီဆိုရဲအမည်ကိုအတူတူဖြစ်တယ်။နောက်တစ်ချက်ကပါတီမီဒီယာနဲ့ဆက်ွယ်နေပေါင်းကြီးခန္ဓာကိုကျွန်တော်တို့ဒီစက်တင်ဘာလ17ရက်နေ့မှာကျင်းပပြုလုပ်သွားမယ်
။ပေါင်းစည်းခန္ဓာကျင်းပမယ့်ရဲ့တတ်မှတ်နိုင်ပြီဖြစ်တဲ့အတွက်မွန်ပြည်သူတွေလိုလားနေတဲ့တပါတီဖြစ်ရေးရုပ်လုံးပေါ်လာပြီလို့လဲမွန်ကိုစားပြုပါတီအကောင့်ထဲဖော်ဆောင်ရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ်နိုင်ရဲစော်ကအခုလိုပြောပါတယ်။
တော့ကျွန်တော်တို့ကတော့ဒီအားလုံးပေါင်းစည်းနိုင်ဖို့ကိုကြိုးစားတဲ့အခါမှာတဖြည်းဖြည်းပုံပေါ်လာတာကိုတွေ့ရတယ်ပြည်သူလူထုအနေနဲ့တော့ဒါနည်းနည်းကြည်နက်အာရမှုတွေထိလာနိုင်မယ်လို့ယူဆတာပေါ့နော်နာမည်ပေးတာအစလဲပြည်သူလူထုတွေဆန္ဒအရပေးတဲ့နာမည်ကိုလည်းသတ်မှတ်ထားနိုင်ခဲ့ပြီဒီအတွက်ကိုလည်းပေါင်းစည်းရေးကဏ္ဍလည်းလုံခြုံရေးအတိအကျလည်းတည်ပြီးလက်မှတ်ထိုးမဲ့အခြေအနေလည်းရှိနေပြီဆိုတော့ပြည်သူလူထုတွေပြောလင်းတဲ့ဒီမွန်တပါတီရဲ့ရှိကရုပ်လုံးပေါ်ဖို့တည်ကြပြီပေါ့နော်
Akulu, Montabadi, Pip, Bouncy, Red, Rain, Chatti Yaretwe, Along Wanda, Ayami Jangule, Won't be dip party, Okta, Nine Tomonga, Mombadane, Akulu, Babe, your body.
Moibran, Yida Tomu, Noon Handole, Poor Mimajara,
Montabadi, Bouncy Jarret, Chatti Yaretwe, Chenodo, Along Wanda Bare, Chenodo, the Bosagaro, Montabadi, P. Yugu, Belu Lare, Chenodo, Minga, let the Bobabe. Akulu Ponsi Tuanaga, Wandare, Chusure, Tegu Ayare, Monto Layene, Tobia Chamale, Mobi de Borago, Tobia Bida Pire.
Let's see the Yawin Badi Pichare, ENTB ne, MNB Ruha, Nangae Padi Mia Titan Chin, Ni Ubre, Lotong Long Nimianetni, Piranzu Yaka Wake of Shinzima, Mon Padi, MP Mine, Padi Mi Pianle, Maponten Duama Pibare.
စပီရောရခိုင်ပြည်နယ်ကြောင်ဖြူမြို့နယ်တန်ဆိုင်မြို့ရဲ့အကြောင်းကြောင်းလေးပြီးရေတုညဉ့်ညံမှုဟာအမ်းမြို့နယ်နဲ့မြေပုံမြို့နယ်ကမြစ်ချောင်းတွေအထိကျယ်ပြန့်လာနေလို့ရေလောက်သားတွေနဲ့ဒေသခံတွေစိုးရိမ်မှုတွေရှိနေပေမဲ့ပြည်နယ်အစိုးရကနေစိုးရိမ်စရာမလိုဘူးလို့ပြောဆိုမှုကြောင့်ဝေဖန်မှုတွေမြင့်တက်လာနေတာပါဒီရေနမူနာတက်ခွဲခန်းကထွက်လာတဲ့အဖြစ်ကိုခြားပြသင့်တယ်လို့လည်းဒေသ မလို့ဘူးလို့ပြည်နယ်လျက်ဆိုင်စားမှုနဲ့လမ်းပန်းစားသူရဲ့ဝန်ကြီးဦးအောင်ကျော်စံပြောဆိုတာဟာဘလို့အထောက်အထားကိုအခြေခံပြီးပြောဆိုတယ်ဆိုတာမသိရှိကြောင်းမတိကျွန့်ဒေသခံကိုထွန့်ကျေကအခုလို့ပြောပါတယ်
ကျွန်တော်စစ်စစ်စစ်နဲ့ဒီနေ့တော်ရွေးတော့မေးဖို့ထင်ဖို့အများကြီးပေါ်နေတယ်ဆိုရအောင်ကျွန်တော်တို့သိရှိထားရပေါ့နောက်တစ်ခါကကျွန်တော်တို့နောက်ဆက်ရည်ကလူတွေရပဲအဲ့ power ရှင်မှာရှိတဲ့အခုလည်းနောက်မြောက်ပြည်တဲ့ဟာကိုကျွန်တော်တို့သိရပေါ့ပြည်နယ်ကျောင်းဟဲ့ဘလူးစစ်စစ်ကျောင်းဆိုရဆိုတော့ကျွန်တော်တို့စိတ်နားမလဲ
ဘူးစီတော်မြို့နယ်မက်တိုက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဇော်စွာမြင့်ကမတိကျွမ်းနိုင်တဲ့ဝရေအယောက်ပြောက်နေတဲ့ကိစ္စကိုရခိုင်ပြည်နယ်အစိုးရကဘလို့ဆောင်ရွက်နေလဲဆိုတဲ့မေးခွန်းကိုဝန်ကြီးဦးအောင်ကျော်စံကရေနမူနာတွေကိုစိုက်တွေ့တက္ကသိုလ်တက်ခွေခန့်မှာစိုက်ဆစ်ရှာအရသန်ရှိရောက်ပြောက်နေတဲ့ရေမှာအောက်ဆီဂျင်ပါဝင်မှုနေပါနေပေမဲ့ရေနေတဲ့တော်တွေအတွက်စိုးရင်စရာမရှိဘူးလို့စတံပါလ900နေကလွှတ်တော်အစည်းအဝေးမှာပြောဆိုခဲ့တာပါဖန်ဆိုင်မြိတ်မှာစတန်ခဲ့တဲ့ရေအရောပြောက်လဲမှုဟာအခုအခါမြေပုံနဲ့အမ်းမြုံတွေကမြိုက်လျှောက်တွေကိုလည်းကျေပြတ်နေပြီးဘာရောက်ဒီလိုဖြစ်ရတဲ့ဆိုတာကိုအစိုးရအနေနဲ့တိတိကျကျထောက်ပြန်ဖို့လိုတယ်လို့လည်းကိုထွန်းကြည်ကစပြောပါတယ်
ဒါကလူကြောင့်ဖြစ်တာလားဒါမှမဟုတ်လည်းဒီသဘာဝကြောင့်ဖြစ်တာလားဆိုတဲ့ဟာကိုဆက်ဆက်နေနေတော့သိဖို့လိုရဲ့သိကြမရှိပါဘူးသိကြမရှိပါဘူးလို့ရှောက်ပြနေရင်လည်းတော့ဒါအဆင်ပြေဦးကြတာ
အရောက်ပြောက်သွားတဲ့ရေနမူနာတွေကိုဒက်ခွေဆန်းဆန်းမှုတွေလုပ်နေပြီးရေအောက်ကျမ်းပြန်အထိမှတ်တမ်းတွေယူထားတဲ့ကြောက်ဖြူမျိုးခံကိုစားနေထွန်းကသူတို့တွှိချက်ကိုအခုလိုပြောပါတယ
်ဒီလိုမှပါဝင်တဲ့အခါတွေကိုကျွန်တော်ဆက်ဖက်ကြည့်ရအောင်နောက်တစ်ခါတော့ဆက်မလို့ဝင်နေတာကြတော့ဘဝင်ဒီစခေါ်ရဒီလိုမှဖြစ်တော့ဘူးကျွန်တော်လည်းဖြစ်တာကြအဲ့လိုကထင်မတူဘူ
းရေအရောက်ပြောက်လဲမှုဟာတရုတ်မြန်မာသဘာဝတန်ငွေပိုက်လိုက်တဲ့ရှိရာမတိကျွန့်ရေနာစိတ်ကန်းရဲ့ငါးမိုက်ခန့်အကွာမှာစတန်ဖြစ်ပွားခဲ့တာဖြစ်တဲ့တော့ဒေသခံတွေကတော့ထင်မြင်ချက်အမျိုးမျိုးရှိနေကြပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ MCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ရေးအတွက်ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်ဗဟိုမူရစ်ဆေးဝါးတိုက်ဖြတ်ရေးဌာနကနေ၃နှစ်အတွင်းမူရစ်ဆေးဝါးပျောက်ကင်းဖို့ UWSA ဌာနချုပ်ပန်းဆန်းကိုစာရေးသားပေးပို့ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။မေဂန်ဆိုရရဲ့သဘောထားဒါကတော့ VNI ဖွဲ့သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်။တောက်ကြနေမနေ့ကင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မေဂန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အီရန်နဲ့ဆီးရီးယားမှာရှိတဲ့လက်ကျန် IS စစ်သွေးကြောအဖွဲ့ကိုရှင်းလင်းဖို့စစ်စင်ရေးတွေတိတ်တိတ်ချာချာလုပ်နေပြီလို့ OIR စစ်စင်ရေးပူးပေါင်းဆောင်ရေးတပ်ဖွဲ့ပြောခွင့်ရဗိုလ်မှူးကြီးရှောင်းရိုင်ကပြောပါတယ်အီရန်မှာ ISF အီရတ်လုံခြုံရေးတပ်ဖွဲ့ရဲ့စစ်စင်ရေးတွေကနိုင်ငံလုံခြုံရေးအတွက်တာမကလက်ကျန် IS အဖွဲ့တွေကိုဝေးလံတဲ့အန်ဘာတဲကန္နာရရဲမာယောကာကွတ်ဒီယာလာနဲ့ဆာလာအီဒင်ကတောင်တန်းတွေမှာပါလိုက်လံရှာဖွေနေကြတာဖြစ်ကြောင်းလည်းပြောပါတယ် ISF တပ်ဖွဲ့တွေဟာ IS လက်ကျန်တွေကိုဆက်လက်ရှာဖွေဖော်ထုတ်ရှင်းလင်းပြနေုံနဲ့မကဘဲလမ်းတွေနဲ့အခြေခံအဆောက်အအုံတွေကိုဖျက်ဆီးရေးသမားတွေ တိုက်ခိုက်တာမခံရအောင်ပါအကာအကွယ်ပေးနေတာဖြစ်ပါတယ်။ဩဂုတ်လပထမပတ်မှာပဲ ISF တပ်ဖွဲ့ကအီရတ်နိုင်ငံတလွှားပြုတ်လုခဲ့တဲ့စစ်စင်ရေးတွေကနေအကြမ်းဖက်သမားလို့တန်လျာရှိသူ90ကျော်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ IED ခေါ်အိမ်လုဖောက်ခွေပစ္စည်း900နဲ့လက်နက်ခဲယမ်းမိကျောက်တွေကိုပါဖမ်းဆီးရမိတာပါ။ဒါအပြင်အခုတလော IS စစ်သွေးကြော်တွေအချိန်ချင်းတိုက်ခိုက်ခဲ့ကြတဲ့ဒေသရင်းဒါဘေးဆင်ယုံနဲ့အာဘယ်ကနေကကုတ်ဟာဝီဂျာဆမာရာနဲ့ဆာလာအီရင်ဒေတာတွေကိုပောက်တဲ့လမ်းမကြီးတွေလိုပင်မအခြေခံအဆောက်အုံတွေလုံခြုံရှင်းလင်းရဲ့အတွက် ISF တပ်တွေကဆက်လက်လှုပ်ဆောင်နေပါတယ်။မဟာမိတ်တပ်ဖွဲ့တွေနဲ့မိတ်ဆွေတွေဟာဆီးရီးယားမှာအပိသက်ဆစ်ဆင်ရဲ့အတွက်အဆင့်3ကိုလှုပ်ဆောင်ဖို့အတွက်ပြင်ဆင်နေပေမဲ့လက်တွေ့ထိုးစစ်တွေတော့မဆရသေးဘူးလို့လည်းဘုံမူကြီးရိုင်ယန်ကပြောပါတယ်။ဒီဆစ်ဆင်ရဲ့ဟာ ISF တွေကြောက်ဖွဲ့ကိုသူတို့နောက်ဆုံးခြေကုပ်ယူထားတဲ့ Euphrates မြစ်တောင်ကြားဒေသမှာအရှိန်တိုးပြီးနှိမ်နင်းဖို့အတွက်စူးစမ်းမှုဖြစ်ပါတယ်။ Euphrates မြစ်တောင်ကြားဒေသမှာ IS စစ်သွေးကြော်တွေအခိုင်အမာခြေကုပ်ယူထားတဲ့ဟာဂျင်ကနေအရက်သားတွေဘေးကင်းရင်းထွက်သွားနိုင်ဖို့ Syria ကာကွယ်တပ်ဖွဲ့ SDF ကလည်းစိတ်ချရတဲ့လမ်းကြောင်းပေးပြီးထိုးစစ်ဆင်ဖို့ပြင်နေတာဖြစ်ပြီးအဲ့ဒီကနေထွက်ပြေးဖို့စူးစမ်းတဲ့ IS တပ်ခဲရဲ့ဓမားတွေကိုပါဖမ်းဆီးဖို့လုပ်နေတာပါ။ကြံစီရဲ့အရှိမြောက်ဒေသမှာတော့ဒေသရင်းလုံခြုံရေးတပ်တွေဟာမြို့တွေကလုံခြုံရေးတပ်ဖွဲ့ရဲ့အကူအညီနဲ့မြို့ရွာလုံခြုံအောင်လှုပ်ဆောင်နေပြီး IED တိုက်ဖြတ်ရေးလုပ်ပြီးအရက်ဖက်တည်ငြိမ်မှုရှိရတဲ့ဆက်ကြိုးစားနေတယ်လို့ IS တွေပြန်ပြီးဥမော်မလာဖို့အတွက်လုပ်နေကြတာပါ။ဒါဟာအီရတ်နဲ့ဆီးရီးယားဒေသတလွှား IS တွေကြီးစိုးစင်ကအခြေအနေမျိုးပြန်ပြီးမရောက်ဖို့ကြိုးစားနေတာပါ။အီရတ်မှာတော့နိုင်ငံတလွှားလူနေမှုတိုးတက်လာဖို့အစိုးရကလှုပ်ဆောင်နေပြီးIS တွေတိုက်ထုတ်ရင်ပျက်စီးခဲ့ရတဲ့အခြေခံအဆောက်အုံတွေပြန်လည်တည်ဆောက်ရင်းနဲ့ရင်းနဲ့မီလိုနေ့စဉ်လိုအပ်ချက်တွေရအောင်အရေးတကြီးလိုအပ်တာတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။ Syria မှာတော့အသက်ကယ်ဆယ်ရေးနဲ့အတူမန်းရှင်ရေး၊ရေလျှက်စစ်နဲ့လိုအပ်တာတွေကိုပေးဝေပြီးတည်ငြိမ်ရေးအတွက်ဦးစားပေးလုပ်နေတာပါ။အီရတ်နဲ့ Syria ကနေ IS တွေကိုမောင်းထုတ်ဖို့တမကသူတို့ဘယ်တော့မှပြန်မလာနိုင်အောင်ပါ American နဲ့မဟာမိတ်တွေကလှုပ်ဆောင်ဖို့အတွက်တန်တိတ်ထန်ချထားကြတာဖြစ်ပါတယ်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သရရှင်တို့နားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်တဲ့အကြောင်းသရရှင်တို့သိအောင်ထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကနေအခုလက်ရှိထုတ်လင်းပေးနေတဲ့တနာရီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်ပြီးတော့ထုတ်လင်းပေးသွားမှာပါ။VOA မြန်မာပိုင်းရဲ့တောက်ကြနေမြန်ခင်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအရှိဘက်ခြမ်းကိုဝန်ရောက်တိုက်ခတ်ဖို့ရှိတဲ့အင်အားပြင်း Florence Hurricane မုန်တိုင်းဟာအဆိုးဝါးဆုံးအခြေအနေကိုရောက်မလာခင်ကန့်ကျင်ကိုတဖြည်းဖြည်းနှိမ့်ကလာနေပါပြီ။မုန်တိုင်းရဲ့အရှင်ဟာတောင်နဲ့မြောက်ကိုရိုင်းနားပြည်နယ်တွေကကန့်ကျင်တွေကိုကြာသာပတိနဲ့မှစတင်ရိုက်ခတ်နေတာမှာပြင်းထန်တဲ့လေရှိန်နဲ့တူမိုးတွေလည်းတက်ထန်စွာရွာသွန်းနေပါတယ်။ဒီနေ့အတွင်းလက်ရှိအချိန်ထိအင်အားအပြင်းဆုံးတိုက်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်မဲ့လမ်းကြောင်းပေါ်မှာနေထိုင်ကြသူဖိလစ်ပိုင်နိုင်ငံသားထောင်ပေါင်းများစွာကိုအာဏာပိုင်တွေကကြာသာပတိနဲ့မှစတင်ရွှေ့ပြောင်းကယ်ထုတ်နေပြီဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူခွင့်ရေးကျူးလွန်ခဲ့တဲ့ဆိုတဲ့နိုင်ငံတကာရဲ့ပြောဆိုမှုတွေအပေါ်ညှင်းဆိုခဲ့တာအပြင်အဲ့ဒီအဖြစ်အပျက်တွေအကြောင်းသတင်းယူနေတဲ့ writer သတင်းတော်နှစ်ဦးကိုထောင်ဒဏ်ဆီရင်လိုက်တဲ့ကိစ္စဟာလည်းတရားမျှတမှုရှိကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပြောဆိုမှုတွေဟာယုံနိုင်စရာမရှိကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီက Twitter လူမှုအကွယ်ကတဆင့်ပြောကြားလိုက်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အဲ့ဒီပြောဆိုမှုအပေါ်သဘောမတူကြောင်းသတင်းမီဒီယာလွတ်လပ်ခွင့်ဟာအမေရိကန်ပြည်ထောင်စုအတွက်အရေးပါတဲ့အကြောင်းအရာတစ်ခုဖြစ်ကြောင်းသတင်းတောက်တွေကိုပြန်လွှတ်ပေးတင်ကြောင်းဒီကိစ္စကိုအစိုးရအဖွဲ့အတွင်းတာဝန်အရှိဆုံးပုဂ္ဂိုလ်တွေထံအမေရိကန်ပြည်ထောင်စုအနေနဲ့တင်ပြတောင်းဆိုသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီး Heather Nowak ကလည်းခြားသာပရိနေမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားလိုက်ပါတယ်။ဟာသတ်တျုပ်ဆောင်အောင်ရဲထွေတည်ဆုံမှုအတွက်ရသက်ကြီးဥပဒေပုံမှာ3နှစ်အရဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းခွင့်ပြုခဲ့တာနဲ့ပတ်သက်ပြီးအခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးပြီးတဲ့နောက်အစ်င့်မြင့်ဥပဒေဝန်ထမ်းတွေကိုအခရီးလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်အရေးယူထားတယ်လို့အခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစက်တင်ဘာလ13ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။အရေးယူခံထားရသူတွေကတော့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူးအပါအဝင်ဥပဒေအရာရှိတွေနဲ့ရန်ကုန်တိုင်းရဲတပ်ဖွဲ့ကတာဝန်ရှိသူတွေဖြစ်ကြပါတယ်။
ထိုတန်းရောက်နိုင်ငံတကာသတင်းကြေညာကိုကိုဇော်ဝင်းလှိုင်ကြီးညာသွားခဲ့တာပါအခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ် VOA ကို Nasi ingat jadi dua tu cecut yang siapa le, nengah nengah kat tolak si mian itu kuat. Mima bido bida mian, alu mengelar si do ni dema, kuyo seba, sunan cemaja bazik mian, jenah samu juga.
This program has come to you from the Voice of America, Washington.